Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2019ခုနှစ်မေလ10ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532.51 ပထမနာရီဝက်မှာလိုင်းလမီတာ190 kHz 1505တို့အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါ။ခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းပါဒီညနာဆင်းရဲမဲ့တဲ့နေ့မှာတော့အီရန်ရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့နိုင်ငံတကာသဘောတူညီချက်ကိုဆက်လက်လိုက်နာနေမှာမဟုတ်တဲ့အကြောင်းအီရန်သမ္မတကဒီနေ့ပဲကြေညာပါတယ်။ရိုက်တာသတင်းတော်ကိုအလုံးနဲ့ကိုကျော်စိုးတို့သမ္မတရဲ့လူငယ်ချင်းတော်ဝန်အမိန့်နဲ့လွတ်မြောက်လာတဲ့ပေါ်အမေရိကန်သမ္မတအင်ဂျီရောကကြိုးဆိုပါတယ်။ဒီလိုထိတ်တဲရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့တူကြေညာပေးမှာပါ။
အခုညပိုင်းဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့ဒီကနေ့မနက်ပိုင်းကပုံနာကျွန်းမြို့နယ်တရက်ချိုကျေးရွာနာမှာရခိုင်လက်နက်ကိုင်တပ်အေအေကမြမတမတော်စီရင်တန်းကိုမိုင်းခွဲတိုက်ခိုက်ခဲ့ပါတယ
်။နောက်ထပ်အားဖြစ်တင်ဖို့ရောက်လာတဲ့ဒီဗမာစစ်တပ်ရဲ့စီရင်တန်းကိုကျွန်တော်တို့ရခိုင်တပ်တော်ဖက်ကနေကြားဖြတ်တိုက်ခိုက်ခဲ့တာရှိတယ်။မိုင်းခွဲတိုက်ခိုက်တာပေါ့နော်အဲ့ဒီမှာ
အေအေပြောခွင့်ရခိုင်ဒုက္ခဖြစ်ပါတယ်ရှင်နိုင်ငံတကာသတင်းတွေပြီးမှနားဆင်ရမှာပါ။သမရရဲ့လွန်ငင်းချမ်းသာခွင့်နဲ့လွတ်ပေးတဲ့၃ချိန်လုံးစကိုင်းတိုင်းကကလေးမော်လိုက်နဲ့ကရင်ပြည်နယ်ဖအံထောင်တွေကအကျဉ်းသားတွေမပါတဲ့အတွက်ဆိုပြီးအဲ့ဒီထောင်တွေမှာစုပူမှုအနေငယ်ဖြစ်ပွားခဲ့ပါတယ်။ယူနန်နဲ့မြန်မာလေယာစိုက်ပျိုးရေးသုံးပစ္စည်းတွေနဲ့လေယာထွက်ကုန်တွေတိုက်ရိုက်လှည့်လည်ရေးနောက်ဆုံးအဆင့်ကုမင်းမြို့မှာဆွေးနွေးဖို့ရှိပါတယ်။2020မတိုင်ခင်အပြစ်ရဆဲရေးလုပ်နေတဲ့မြန်မာနိုင်ငံပေါ်တရုတ်ရဲ့ဩဇာလွှမ်းမိုးမှုဘယ်လောက်ရှိသလဲဆိုတဲ့သတင်းတွေကိုနားဆင်ကြားရမှာပါရှင်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့နန်းလောင်တို့ပြောပြပါမယ်ရှင
်။ UN ငွေရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ပါကန့်သက်ချက်တချို့ကိုဆက်လက်လိုက်နာတော့မှာမဟုတ်တဲ့အကြောင်း UN သမ္မတဟာဆန်ဂရူဘာနီကဒီနေ့ကြေညာလိုက်ပါတယ်။တန်ဆင်ထားတဲ့ UN အနေနဲ့ရေလေးပစ္စည်းတွေစုဆောင်းမှုပေါ်ကန့်သက်ချက်ကိုဆက်လက်လိုက်နာမှာမဟုတ်တဲ့အကြောင်းပြောဆိုလိုက်တာပါ။နိုင်ငံကသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ခဲ့တယ်လို့ UN ပေါ်စည်းဝါးရေးအရပိတ်ဆို့တံခတ်မှုတွေချမှတ်ခဲ့ပြီးတဲ့နောက်စာချုပ်မှာလက်မှတ်ရေးထိုးထားတဲ့ကျန်နိုင်ငံတွေအနေနဲ့သဘောတူညီချက်အတိုင်းလိုင်းနိုင်ရမယ်စာ UN နိုင်ငံရဲ့ရည်နယ်နဲ့ဘဏ်လုံငန်းတွေပေါ်အမေရိကန်ရဲ့တံခတ်မှုတွေကိုလက်ခံခဲ့ကြတယ်လို့လည်း UN သမ္မတကပြောဆိုခဲ့ပါတယ်။ပြင်ဆင်နိုင်မှုရပ်ပေါင်း60အချိန်ပြည့်သွားမှဖြစ်ပြီးနောက်ဆက်အနေနဲ့အဆင့်မြင့် Uranium သတ်ဆင်မှုတွေကိုပြန်လည်စတင်မှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။စာချုပ်ကကျန်နိုင်ငံတွေအနေနဲ့ UN နိုင်ငံနဲ့လက်တွဲဆောင်ရွက်သွားမယ်ဆိုရင်စာချုပ်ပါစီမင်းတွေကိုပြန်လည်လိုက်နာတော့မှဖြစ်ကြောင်းလည်း UN သမ္မတကပြောပါတယ်။အမေရိကန်ရဲ့လွှတ်ရက်တွေဟာ UN အတွက်ရွေးချယ်စရာလမ်းမရှိတော့သလိုစာချုပ်ပါကျန်နိုင်ငံတွေအနေနဲ့အခြေအနေကိုပြောင်းလဲနိုင်မယ့်အခွင့်အလမ်းအနေချင်းကျန်တော့တဲ့အကြောင်းလည်း UN နိုင်ငံခြားရေးဝန်ကြီးမိုဟာမက်ယာဗစ်ဇာရစ်က Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။အမေရိကန်၊ဗြိတိန်၊ပြင်သစ်၊ရုရှား၊တရုတ်၊ဂျာမနီနိုင်ငံတွေနဲ့ UN နိုင်ငံတို့ကြားသဘောတူညီချက်အရသက်ဆင်ပြီးသား UN ကိုအကန့်အသတ်နဲ့သာ UN နိုင်ငံကစုဆောင်းခွင့်နဲ့ရောင်းချခွင့်ပြုထားတာဖြစ်ပါတယ်။
အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်တဲ့နိုင်ငံတကာသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ခဲ့တာတနည်းပြအချိန်မှာပဲသဘောတူညီချက်ကိုလိုက်နာတော့မှမဟုတ်ကြောင်းအီရန်ကပြောဆိုလိုက်တဲ့ဒီကနေ့မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြောဟာလဲပရတိန်နိုင်ငံလန်ဒန်မြို့တော်ကိုတွားရောက်ခဲ့ပါတယ်။2015ခုနှစ်နိုင်ငံတကာသဘောတူညီချက်မှာတော့အီရန်နိုင်ငံရဲ့နျူကလ িয়ার လောင်စာထုတ်လုပ်မှုကို15နှစ်ကြာလျှော့ချကန့်သတ်ထားတာပါ။ဝန်ကြီးပွန်ပြောဟာအီရန်နိုင်ငံအရေးဗြိတိရှ်ဝန်ကြီးချုပ်ထရီဆာမေးနိုင်ငံခြားရေးဝန်ကြီးဂျေရမီဟန့်စတွန်နဲ့ဆွေးနွေးမှဖြစ်တယ်လို့ဥရောပသမဂ္ဂ EU ကနေပရတိန်နှုတ်ထွက်ပြီးတဲ့နောက်အထူးဆက်ဆံရေးတရားထူထောင်ဖို့အဆိုပြုမယ်လို့လည်းမျှော်လင့်ရပါတယ်။ဝန်ကြီးပွန်ပြောဟာဂျာမနီခီးစင်ကိုဖျက်ပြီးလန်ဒန်ကိုလေကြောင်းကနေတွားရောက်ခဲ့တာပါ။အီရတ်နိုင်ငံဘက်ဒတ်မြို့တော်ကိုရုတ်တရက်တွားရောက်ခဲ့တဲ့ခီးစင်မှာတော့အရှိအလေပိုင်းဒေသကအမေရိကန်ရဲ့အကျိုးစီးပွားတွေအပေါ်မကြာခင်တက်ခတ်ခံရနိုင်တဲ့အခြေအနေတွေနဲ့ပတ်သက်လို့အီရတ်အစိုးရတာဝန်ရှိသူတွေကိုသတိပေးခဲ့ပါတယ်။အီရန်သမ္မတဟာဆန်ရူဟာနီကတော့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကနေသမ္မတဒေါ်နယ်ထရမ့်အစိုးရပြီးခဲ့တဲ့နှစ်ထဲနှုတ်ထွက်ခဲ့တဲ့အတွက်သဘောတူညီချက်ပါစီမင်းစည်းကမ်းတွေကိုလိုက်နာတော့မှာမဟုတ်ကြောင်းဒီနှစ်အစောပိုင်းကပဲပြောဆိုလိုက်တာပါ။သမ္မတထရမ့်အစိုးရကတော့နိုင်ငံတကာသဘောတူညီချက်ကနေနှုတ်ထွက်ထားပေမဲ့အီရန်ကရောသဘောတူညီချက်အတိုင်းလိုက်နာဖို့လည်းတောင်းဆိုထားပါတယ်။
ပါကစ္စတန်နိုင်ငံကဒုတိယအကြီးဆုံးမြို့ဖြစ်တဲ့လာဟောမြို့ကဖျားကြောင်းအပြင်ဘက်မှာဒီနေ့စောဝေးပေါက်ကွဲမှုဖြစ်ရာကလူရှိဦးထင်မှန်းနဲ့တည်ဆုံပြီး20ကျော်ထဏ်ရရသွားပါတယ်။ ဖျားယောင်ဝင်ဘဝတစ်ခုနီးရက်ထားတဲ့ရေကားစင်းကိုပြစ်မှတ်ထားဝင်ရတဲ့တက်ခတ်မှုတွင်ရက်တပ်ဖွဲ့ဝင်9ဦးသေဆုံးကြောင်းလည်းအခင်းပြည်ရပန်ချက်ပြည်နယ်စုံစမ်းရေးအရာရှိချုပ်ကပြောပါရယ်ပါကစ္စတန်နိုင်ငံမှာအကြီးဆုံးနဲ့အလဲပတ်လာသူအများဆုံးဖျားကျောင်းနေထဲမှာတစ်ခုဖြစ်တဲ့ဒေတာဒါဘာလို့ဒေတာကနေခေါ်တဲ့စစ်တရားစုဆူဖီဖျားကျောင်းဟာ2010ပြည်နယ်ကလူပေါင်း40သေဆုံးခဲ့တဲ့ပေါက်ကွဲမှုပါဝင်အရင်ကလည်းတက်ခတ်မှုတွေကြုံခဲ့ရပူပါရယ်နောက်ပိုင်းမှာတော့ရဲလုံကျုံကြီးတွေနဲ့အဆောင်ကျထားကြတာပါပောက်ကွဲမှုဖြစ်ခဲ့ပြီးနောက်မှာတော့ဖျားကျောင်းတောင်ရှိသူတွေကတကားရီအားလုံးကိုဖိတ်ခဲ့ပြီးဖျားကျောင်းနဲ့ရောက်နေသူတွေနောက်ပိုင်းမှာနောက်ဖိပောက်ကနေထွက်ခဲ့ကြပါတယ်အခင်းပြည်ရနေအောင်တော့ရတဲ့ဖွဲ့နဲ့ကျန်းဖက်ဝါရတက်ပြန်တက်ပြေတောင်ရှိသူတွေကပိတ်ဆို့လုံကျုံကြီးယူခဲ့ကြတာပါပြည်နယ်ဝန်ကြီးချုပ်အိုစမန်ဘိုစတာဟာလည်းတခြားမျိုးတွေကိုလည်းပတ်သွားမဲ့ခီးစဉ်ကိုဖျက်လိုက်ပြီးချင်းတွေကိုဆက်စစ်နိုင်မှုအရေးပေါ်စစ်မြေလုံကျုံကြီးအစည်းအဝေးခေါ်ယူပါတယ်အစ္စလမ်ဘာသာဝင်ရဲ့ရမ်ဒန်ဥပုပ်ဒုတိယနေ့အဖြစ်ပါကစ္စတန်နိုင်ငံမှာဆင်နွှဲနေတက်ခတ်မှုကြုံရတာပါမကြာခင်နှစ်တွေအတွင်းတက်ခတ်မှုတွေနဲ့ကြုံရတဲ့လာဟောမြို့မှာ2016ခုနှစ်တုန်းကလေခရီးရန်ဘာသာဝင်တွေရဲ့ Easter ဘောရုံနေ့မှာတက်ခတ်မှုကြောင့်လူ90ကျော်သေဆုံးခဲ့ရပူပါတယ
်1985ခုနှစ်နဲ့1994ခုနှစ်အတွင်းဒေါ်နယ်ထရမ့်ရဲ့စီးပွားရေးလုပ်ငန်းတွေကနေဒေါ်လာ1ဘီလီယံကျော်ဆုံးရှုံးခဲ့တဲ့ဆိုတော့ The New York Times သတင်းစာကြီးရဲ့မနေ့ကဖော်ပြချက်ကို American သမ္မတ Trump ကဒီကနေ့ပယ်ချလိုက်ပါတယ်အဲ့ဒီဖော်ပြချက်တွေဟာဟိုးအရင်တုန်းကမပြည့်မစုံတဲ့သတင်းအချက်အလက်တွေကိုဖော်ပြတဲ့သတင်းမှတစ်ခုဖြစ်တယ်လို့ပြောဆိုတာပါမစ္စတာထရမ့်အဲ့ဒီလိုအရှုံးပေါ်ခဲ့တာကြောင့်အဲ့ဒီဆီနေတာကာလာတဲကရှင်းတဲ့အတွက်အစိုးရစီကနေအခွန်ကင်းလွှတ်ခွင့်ရခဲ့တယ်လို့ The New York Times သတင်းစာကြီးကဖော်ပြခဲ့တာပါသမ္မတထရမ့်ဟာသူဟာကိုယ်ပိုင်အစွမ်းစားနိုင်စီးပွားရေးလုပ်ငန်းရှင်ကြီးဖြစ်လာတယ်လို့အပေးယူလုပ်တဲ့နေရာမှာလည်းဆရာတစုဖြစ်တယ်ဆိုပြီးပြောဆိုလာတာပါအမေရိကန်အခြားအခွန်ဝန်ထမ်းတွေနဲ့ထရမ့်ရဲ့စီးပွားရေးလုပ်ငန်းတွေတနစ်ထက်တနစ်အရှုံးပေါ်ခဲ့တယ်လို့သတင်းစာကဆိုပါတယ်ထရမ့်ရဲ့အခွန်ဆောင်ဆွေဆရန်အစီအမံတွေကိုသတင်းစာကဖော်ပြခြင်းမရှိပေမဲ့အဲ့ဒီအခွန်ဆွေဆရန်တွေကိုလှည့်လမ်းမိတဲ့သူစီကရတဲ့သတင်းအချက်အလက်တွေကိုသတင်းစာကအသုံးပြုထားတာပါအဲ့ဒီကာလအတွင်းထရမ့်အရှုံးပေါ်ခဲ့တဲ့ငွေအများစုဟာသူ့ရဲ့အကြီးကစီးပွားရေးလုပ်ငန်းတွေဖြစ်တဲ့ဟိုတယ်တွေကာစီနိုလောင်းကစားရုံတွေနဲ့လူနေတိုက်ခန်းတွေစီကဖြစ်ပါတယ်။ဒါအပြင်လေကြောင်းလိုင်းတစ်ခုကြေးစားဘောလုံးအတင်းနဲ့အင်ချမ်းမြေရောင်းဝယ်ရေးလုပ်ငန်းတွေကရင်းနှီးမြှုပ်နှံမှုတွေစီကလည်းပါဝင်ပါတယ်။ထရမ့်ရဲ့စီးပွားရေးလုပ်ငန်းမှာရင်းနှီးမြှုပ်နှံကြတဲ့သူတွေနဲ့ဘန်တွေစီကဝင်လာတဲ့ငွေအများစုနဲ့အဲ့ဒီကာလအတွင်းထရမ့်စိန်ကြက်ကြဆက်ပြီးနေနေတာဖြစ်တယ်လို့လည်းသတင်းစာကဖော်ပြထားပါတယ်။
အန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 930ညတိုင်းဒိုမီတာ51 kHz 585တို့အပြင်စနစ်တင်ငွေမှာတိုင်းမီတာ190 kHz 1509ကနေပြန်ထုတ်လွှင့်ပေးပါရစေ
။ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနဲ့ညပဲသတင်းတွေကိုဆက်လက်ကြီးညာနေပါရယ်။နိုင်ငံတော်လေးဝက်ချက်အုပ်ရေဖော်ပြမှုနဲ့ထောင်နာခွင့်နဲ့ချက်ခံခဲ့ရတဲ့ရိုက်တာသင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးတို့သမရရဲ့လူငင်းချမ်းသာကွင်းအမိန့်နဲ့လွတ်မြောက်လာတဲ့ပေါ်အမေရိကန်သမ္မတအင်ပီရိုကကျေးဇူးလိုက်ပါတယ်။2019ဒီဇင်ဘာလကနေကရပောင်း900ရောဖမ်းဆီးခံခဲ့ရပြီးနောက်မိသားစုနဲ့ပြန်လည်ဆုံဆွေးခွင့်ရတဲ့ပေါ်ဝမ်းမြောက်မိကြောင်းအင်ပီရိုရဲ့ကြေညာချက်ကဖော်ပြထားတာပါ။မြန်မာနိုင်ငံကဖမ်းဆီးခံတခြားသတင်းသမားတွေလည်းအလားတူလွတ်မြောက်လာဖို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်။အနေနဲ့ကလည်းအမေရိကန်ဒုတိယသမ္မတမိုက်ပင်စ်ကသတင်းလွတ်လို့ရင်ဖမ်းဆီးခံခဲ့ကြရတဲ့ရိုက်တာသတင်းတော်နှစ်ယောက်လွတ်မြောက်လာတဲ့ပေါ်ကျေးဇူးကြောင်းပြောဆိုခဲ့တယ်လို့နိုင်ငံရေးဝန်ကြီးမိုက်ပွန်ပီယိုကလည်းသတင်းတော်တွေကိုလွှတ်ပေးတဲ့ပေါ်ကျေးဇူးပေးမယ်။ချန်နီသေးတဲ့ဖမ်းဆီးခံသတင်းသမားတွေကိုလွှတ်ပေးဖို့နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပုံမှန်ရရှိဖို့ညွှန်လင့်နေကြောင်းလည်းပြောဆိုခဲ့ပါတယ်။ဒါနောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကတော့မတိမငြိမ်အခြေအနေတွေကြုံရတဲ့ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့သတင်းယူနေတော့2019ဒီဇင်ဘာလထဲမှာပဲဖမ်းဆီးခံခဲ့ရပြီးရခိုင်ပြည်နယ်ကလူမျိုးတက်ဖွဲ့ရဲ့လှုပ်ရှားမှုတွေအပါအဝင်အစိုးရရဲ့လျှို့ဝှက်သတင်းချက်လက်တွေကိုဥပဒေနဲ့ဆန့်ကျင်ရယူခဲ့ရတယ်ဆိုတဲ့ဆွဆွဲချက်နဲ့အရေးယူခံခဲ့ရတာဖြစ်ပါတယ်။ဒါနောက်နှစ်ယောက်လွတ်မြောက်လာတဲ့ပုံမှာတော့အမေရိကန်သမ္မတကုလသမဂ္ဂနဲ့နိုင်ငံတကာတိုင်ဝမ်သတင်းလွှတ်ခွင့်နဲ့လူခွင့်ရေးလှုပ်ရှားမှုဖွဲ့တွေကလည်းကြိုဆိုခဲ့ကြပြီးမယ်မြန်မာနိုင်ငံမှာသတင်းသမားတွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေပေါ်ဖိနှိပ်မှုတွေချင်းချောက်မှုအနေတွေရှိနေစေဖြစ်တာကိုလည်းသတိပေးပြောဆိုထားကြပါတယ်
ရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်မှာဘင်္ဂလားဒေ့ရှ်လေကြောင်းလိုင်းကအလျင်တစင်းမတော်တဆမှုဖြစ်ပွားပြီးလူတချို့ထိခိုက်ဒဏ်ရာရရှိသွားကြောင်းသတင်းတွေကဖော်ပြနေကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဘီမန်လေကြောင်းလိုင်းလျင်တစင်းရန်ကုန်လေဆိပ်မှာမတော်တဆဖြစ်ခဲ့တဲ့တပ်ပုံတွေနဲ့အင်တာနက်လူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့တာပါ။လျင်ပြေးလန်းချော်မတော်တဆဖြစ်ခဲ့ကြောင်းနဲ့လျင်မှုတအုပ်အပါဝင်ထိခိုက်ဒဏ်ရာရသူတချို့ရှိတယ်လို့လည်းဖော်ပြနေကြပေမဲ့အတည်ပြုလို့တော့မရသေးပါဘူး။ မတော်တဆမှုကြုံခဲ့ရတဲ့ရန်ကုန်လေယာဉ်ခွေမှာခီးစဉ်တချို့ကြန့်ကြာမှုတွေကြုံခဲ့ရတယ်လို့ဆိုပေမဲ့အပြည်ပြည်ဆိုင်ရာလေဆိပ်ရဲ့ Facebook
စာမျက်နှာမှာတော့လေယာဉ်အတက်အဆင်းတွေဆောင်ရွက်နိုင်မည်ဖြစ်ကြောင်းသတင်းထုတ်ပြန်ထားပြီးခီးစဉ်တချို့နောက်ကြာမှုတွေအတွက်သက်ဆိုင်ရာလေကြောင်းလိုင်းတွေကိုခီးတယ်တွေဆက်သွဲစုံစမ်းဖို့လည်းတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းခီးစဉ်နောက်ကြာတဲ့အကြောင်းရင်းကိုတော့ဖော်ပြမထားပါဘူး။ အမေရိကန်နောက်ပိုင်းကော်လိုရာဒိုပြည်နယ်ကကြောင်းတရားမှာမနေ့ကကျောင်းသားနေရာမှာဖြစ်ခဲ့မှုဖြစ်ပေါ်ခဲ့တာပါဖြစ်ခဲ့မှုဖြစ်ပေါ်တဲ့အကြောင်းသတင်းရရှိပြီးမင်းနစ်ပိုင်းတွင်မှာပဲလွန်ရက်တပ်ဖွဲ့ဝင်ကြီးကတိုနီစပါလော့ကသတင်းတောက်တွေကိုပြောပါတယ်ဖန်စီလိုက်သူနှုတ်ဦးနဲ့သူကအသက်၈၀နှစ်အရွယ်ဖြစ်ပြီးနောက်တူကတော့အသက်မပြည့်သေးသူတူးဖြစ်တဲ့အကြောင်းနဲ့သူတို့အကြောင်းရ ဘေးလွယခေါ်ထုတ်လာတဲ့ကျောင်းသားတွေကိုပြန်အံ့နံပေးခဲ့ပါတယ်။သမရအင်ပြူတော်ကတော့ပြစ်ခတ်မှုဖြစ်ပေါ်ရာဒေသခံအတိုင်းဝိုင်းနဲ့စုံစမ်းစစ်ဆေးနေတဲ့လွန်ကျွေးတောင်ရှိသူတွေကိုအားပေးစကားပြောကြားခဲ့ပါတယ်။မနေ့ကပြစ်ခတ်မှုဖြစ်ခဲ့တဲ့ကျောင်းနဲ့10ကီလိုမီတာအကွာလောက်မှာရှိတဲ့ကျောင်းတစ်ကျောင်းမှာလည်း1999ခုနှစ်တုန်းကကျောင်းသား2ယောက်ရဲ့တိုက်ခတ်မှုကြောင့်လူ13ယောက်သေဆုံးခဲ့ရပူပါတယ်။
တောင်အာဖရိကနိုင်ငံတောင်အာဖရိကကနိုင်ငံသားတွေဟာအထွေထွေရွေးကောက်ပွဲမှာမဲပေးနိုင်ရေးမဲယုံတဲ့အပြင်ဖက်မှာပုတ်ထိုးနေကတန်းစီဆောင်ဆိုင်ခဲ့ကြပါရယ်တောင်အာဖရိကနိုင်ငံမှာနှစ်နဲ့ချီကြအောင်စီးပွားရေးတွေကျဆင်းပြီးအကျင့်ပြတ်ခြားစားမှုတွေမြင့်တက်နေတဲ့အချိန်မှာပဲရွေးကောက်ပွဲအခုလိုကျင်းပတာပါဒီရွေးကောက်ပွဲဟာလွန်ခဲ့တဲ့25နှစ်ကလူမျိုးရေးခွဲခြားဆက်ဆံမှုတွေအဆုံးသတ်သွားခဲ့တဲ့အချိန်ကလေးကအုပ်ချုပ်လာတဲ့ ANC ပါတီနဲ့လက်ရှိသမ္မတကယ်ရီရာမာဖိုစာအပေါ်လူလူရဲ့ထောက်ခံမှုကိုဆန့်သတ်မဲ့ရွေးကောက်ပွဲလည်းဖြစ်ပါရယ်နိုင်ငံတွေအလုံးလက်မဲ့နှုံးတွေ28ရာခိုင်နှုန်းအထိကျဆင်းပြီးတော့အကျင့်ပြတ်ခြားစားမှုအရှုပ်တော်ပွဲကြောင့်အရှုပ်တော်ပုံတွေကြောင့်သမ္မတဟောင်းဂျက်ကော့ပ်ဇူမာမနစ်ကအာဏာလက်လွတ်ခဲ့ရပြီးလူကြိုက်များခဲ့တဲ့ ANC ပါတီရဲ့ပုံရိပ်တွေလည်းကျဆင်းခဲ့ရတာဖြစ်ပါတယ်ဗုဒ္ဓဦးနဲ့ညာပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွယ်ဦးနဲ့နန်းလောင်တို့ကပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေစက်တိုက်ထုတ်လွှင့်ပေးသွားမယ့်အထက်မှာတော့အရင်ဆုံးရခိုင်လက်နက်ကိုင်တပ် AA ကမြန်မာတပ်မတော်ရင်တန်းကိုဒီကနေ့တိုက်ခိုက်ခဲ့တယ်ဆိုတဲ့အကြောင်းပြောပြပေးပါပါ။ရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်အတွင်းတပ်မတော်စစ်ရင်တန်းတွေကိုရခိုင်လက်နက်ကိုင် AA အဖွဲ့ကဒီကနေ့မနက်မှာပဲထပ်ပြီးတော့ဘုံခွဲတိုက်ခိုက်ခဲ့တဲ့အကြောင်း AA ဘက်ကပြောပါတယ်။တချိန်တည်းမှာတော့ AA အဖွဲ့နဲ့ဆက်နွယ်နေတဲ့ဆိုတဲ့တန်တရားနဲ့တပ်မတော်ကထိန်းသိမ်းထားတဲ့ရသေးတောင်မြို့နယ်ကကြောက်တန်းရွာသား80နီးပါးတဲ့က6ဦးကို AA တပ်ဖွဲ့ဝင်ဖြစ်ဖော်ထုတ်စစ်ဆေးပြီးဥပဒေအရအရေးယူထားသလို AA နဲ့ပတ်သက်မှုမရှိတဲ့ရွာသား35ဦးကိုဒီကနေ့ပြန်လွှတ်ပေးခဲ့တဲ့အကြောင်းတပ်မတော်ဘက်ကပြောလိုက်ပါတယ်။အပြည့်စုံကိုဒီမြန်မာပိုင်းသတင်းတော့နိုင်ကွန်းအိမ်ဆက်သွယ်မြင်းမြန်သတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်အတွင်းမှာမြန်မာတပ်မတော်နဲ့ရခိုင်တပ်တော်အေအီတို့ကြားစစ်ရေးချင်းနေဆက်လက်သင်းမှနေဆဲဖြစ်တယ်လို့ဒီကနေ့မနေ့မှာတော့ဘုံတို့ကျိုးမျိုးနဲ့တရက်ချိုကျေးရွာနေမှာမြန်မာတပ်မတော်စစ်ရင်တန်းတွေကိုအေအီဖွဲ့ကနေဘုံခွဲတိုက်ခတ်ချက်တယ်လို့အေအီကြံကြားရေးတာဝန်ခံခိုင်ဒုက္ခကပြောပါတယ
်။ဒီနေ့မနေ့ဒီ6:20နောက်မှာဒီရုံးမှုနဲ့တရက်ချိုရွာကြပေါ့နော်အဲ့ဒီရန်ကုန်စစ်တေကလမထဲမှာဒီနောက်ထပ်အာဖီတင်ဖို့ရောက်လာတဲ့ဒီဗမာစစ်တပ်ရဲ့စစ်ရင်တန်းကိုကျွန်တော်တို့ရခိုင်တပ်တော်ဖက်ကနေကြားချတိုက်ခိုက်ခဲ့တာရှိတယ်။မိုင်းခွေတိုက်ခိုက်တာပေါ့နော်အဲ့ဒီမှာဒီတိုက်ခိုက်မှုအတွင်းမှာတော့ရန်သူဖက်ကနေ10ဦးလောက်ကြီးကြားဆုံးတာရှိနိုင်တယ်
။ဒီမနေ့ပုံနှကျုံမြို့နယ်တွင်တပ်မတော်စစ်ရင်တန်းဘုံခွဲတိုက်ခတ်ခံရမှုမှာတပ်မတော်ဘက်ကကြားဆုံးမှုတွေရှိနေတယ်လို့အေဘက်ကပြောဆိုနေတယ်လို့တိကျအတိမပြုနိုင်သေးပါဘူး။တမရော်တရင်မှပြန်ကြားရေးဖွဲ့ထွက်ပတ်တွင်မူဘုံမှုရုပ်ဆောင်မင်းတို့ကတော့ဒီကနေ့ပုံနှကျုံမျိုးနဲ့စိုက်ပွဲချင်းတွေကိုမသိရသေးပေမဲ့မနေ့ကကြောက်တော်ဘက်မှာအေအေဘက်ကဘုံခွဲတိုက်ခိုက်ခဲ့တဲ့အကြောင်းအတည်ပြုခဲ့ပါတယ
်။ရန်ကုန်စစ်တွေကလန်းပေါ်မှာပဲကျွန်တော်တို့မိုင်းဆွဲတိုက်ခိုက်ခံရလေးရှိတယ်။ကြောက်တော်ဘက်မှာဖြစ်တာပေါ့။မြောက်ဦးဘက်မှာဖြစ်တာတော့ထိခိုက်ဒဏ်ရာမှုနည်းငယ်ရှိတယ်မှာ
။မျိုးနဲ့ယူကနေတကွာတိုက်ခိုက်မှုတွေမှာအေအေဘက်ကနေအယောက်ဝတ်နဲ့တိုက်ခိုက်မှုတွေရှိနေတယ်လို့လဲတမရော်ဘက်ကစွပ်စွဲပြောဆိုတာရှိတယ်လို့အေအေဖွဲ့နဲ့ဆက်နွယ်ပတ်သက်နေတဲ့ဆိုတဲ့တန်လျာနဲ့ရွာသားတချို့ကလည်းတမတော်ကဖမ်းဆီးထိန်းသိမ်းထားပါတယ်။ရတိတော်မျိုးနဲ့ကြောက်တန်းကျေးရွာမှာဒီလိုတန်လျာနဲ့တမတော်ကနေထိန်းသိမ်းထားတဲ့လူ80ကျော်ရှိနေပြီ။ဒီအထက်က6ဦးကိုမေလ9ရက်နေ့ညနေပိုင်းမှာတမတော်ကနေနေရာပြောင်းရွှေ့လိုက်တယ်လို့ကြောက်တန်းကျေးရွာသားတို့ကပြောပါတယ်
။ဒီချိန်မျိုးကတမတော်ပေါ်လို့သူတို့ဆောင်းရအောင်မတည်စီရဘူးလို့ပြောတယ်။ကျွန်တော်သိရတော့ဒီအမှန်နေရာတော့မုံမုံလိုက်ဆိုတော့တရားကမင်းမင်းရှိဘုရားနာမည်ရှိတယ်။ရပ်ရတာတင်းအင်းတော့
ဒီကတော့ဒီလိုခေါ်တယ်လို့မင်းကကောနာကိုခေးလာမှတင်တယ်။အဲ့ငါမျိုးကြီးကြီးရပါတယ်။အဲ့ဒီမှာဒီဆက်စားကြီးတွေပါတယ်လို့ပြောတာပဲ။ကျန်တော့တဲ့အချိန်မှာခေါ်တော့လေတော့ကြားကြရတယ်။တမတော်တရင်မှာပြန်ကြားရေးဖွဲ့တွဲဖွဲ့တွင်မှုဘုံမှုကျောက်ဆောင်မင်းထုံးကတော့တမတော်ရဲ့စစ်စစ်ချက်ရဖန်စီခေါ်ဆောင်သွားတဲ့၆ဦးဟာအေးအေးတပ်ဖွဲ့ဝင်တွေနဲ့ဆက်ဆက်နေတဲ့လူတွေဖြစ်ပြီး တယ်။ဒါမျိုးရရှိပြီလို့ဖော်ထုတ်တယ်၊မရောက်ရှိတယ်။အဲ669တော့မနည်းကညာကတည်းကစစ်တွေကိုပို့လိုက်တယ်။တရားဥပဒေရရေးပြီးဖောင်းရလေရှိတယ
်။တပ်မတော်ကနေထပ်မံဖမ်းဆီးသွားတဲ့လူ6ဦးဟာအေဖို့ပဲမဟုတ်ပဲရွာသားတွေဖြစ်တယ်လို့ကြောက်တမ်းရွာကလူကပြောပါတယ်။
အဲ့မှာအခုတရားမဝင်ဘူးဒေါ်လုံးရောက်တယ်ဗျာဒီလိုမှစသစ်စင်းမရှိတော့လို့ပြောတာပါ။နောက်ဒီနေ့တော့ဒီလိုမှမလုပ်ထားသေးဘူးလေမလုပ်ရလို့များပါလေ
။ဒီတော့တွင်ကြောက်တန်းကြီးရစာရင်ချောင်းတွင်ထိမ့်ထိမ့်ထားတဲ့ရွာသား35ဦးကိုဒီကနေ့ညနေပိုင်းမှာဆက်မှလှုပ်ပေးခဲ့ပြီလို့တမတော်သတင်းမှပြန်ကြားရေးဖွဲ့တွဲဖက်တွင်မှဘုံမှုရုပ်စွန်မင်းထွန်းကပြောပါရတယ်
။တန်ခဲ့တဲ့လူတွေကမှ35ယောက်ကိုဒီ3:30မှာကျွန်တော်ဖတ်လို့ပြလိုက်ကျန်တဲ့ဒီကတော့ဒီကျတော်တော်လေးရကြတယ်အဲဒီကျတော်တော်ကိုကျွန်တော်တို့ဖတ်မှဆက်ကြည့်လေးရရှိတယ်။အဘတ်တက်တဲ့လူတွေအများဆုံးလွတ်နိုင်တယ်ဆက်လက်ဆောင်ရွက်လေးရရှိပါခင
်ဗျ။ရခိုင်ပြည်နယ်ရတိတောင်မြို့နယ်ကြောက်တန်းကျေးရွာမှာအေအေနဲ့ပတ်သက်နေတဲ့ဆိုပြီးမြန်မာစစ်တပ်ကဖမ်းဆီးခဲ့တဲ့ရွာသား304ပါးတဲ့က48ဦးပါတဲ့သူရယာတုတ်ကိုမေလ6ရက်နေ့မှာပြန်လွှတ်ပေးခဲ့သလိုပြီးခဲ့တဲ့တောက်ကြနေ့တုန်းကလည်း126ဦးပါတဲ့ပရမတုတ်ကိုလွှတ်ပေးခဲ့တာပါ။လက်ရှိရတိတောင်မြို့နယ်ကြောက်တန်းကျေးရွာဘက်တောလာရေးပိတ်ပင်ထားတဲ့အခြေအနေကြောင့်ကျေးရွာသားတွေစောင့်ဝတ်နေရခဲ့ဆဲဖြစ်နေကြပြီလို့ဒေသခံရွာသားတွေကပြောပါရယ်။မနေ့ကတော့ရခိုင်မျိုးရပါတီကနေကြောက်တန်းကျေးရွာကိုရောက်ရှိလာပြီးလိုအပ်တဲ့စံနာရိတ်စာကူညီပေးဆောင်ခဲ့ပါရယ်။ပြီးခဲ့တဲ့မေလ2ရက်နေ့တုန်းကအေအေဖွဲ့နဲ့ဆက်ဆက်တဲ့ဆိုတဲ့တံတရားနဲ့ကြောက်တန်းကျေးရွာသား295ဦးကိုစာတင်ကြောင်းမှထိန်းသိမ်းထားစဉ်တွင်စစ်တပ်ကနေပြစ်ခတ်ခဲ့လို့6ဦးသေဆုံးပြီးတော့10ဦးထိခိုက်ဒဏ်ရာရရှိခဲ့ပါရယ်။ဒီပြစ်ခတ်မှုအပြစ်မှန်ကိုစုံစမ်းစစ်ဆေးရေးယူပေးဖို့နိုင်ငံသားတွေကိုဆရာဥပဒေစိုးမိုးမှုရရှိရေးနဲ့အ мян ဆုံးကာကွယ်ဆောက်ရှောက်ပေးဖို့ရခိုင်မျိုးရပါတီ AMP ကနေနိုင်ငံတော်တမရနိုင်ငံတော်တမင်ကပုဂ္ဂိုလ်သမ္မတကာကွယ်ရေးဦးစီးချုပ်နဲ့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်တို့ကိုမေလ2ရက်နေ့ရက်စွဲနဲ့တိုင်ကြားစာပေးပို့ထားပါတယ်ခင်ဗျာ။
ရခိုင်လက်နက်ကင်တပ် AA ကမြန်မာတမရရင်တန်းကိုဒီကနေ့မိုင်းခွဲတိုက်ခိုက်ခဲ့တဲ့အကြောင်းနိုင်ကိုရင်စုံစမ်းတင်ပြသွားတာပါရှင်။အခုတော့ပြည်နယ်တချို့ကအချင်းထောင်တချို့စုပွေးမှုဖြစ်ခဲ့တဲ့အကြောင်းကိုလည်းပြောပြပေးပါဦးမယ်။စကိုင်းတိုင်းတွင်းကကလေးမော်လိုက်အချင်းထောင်နဲ့ကရင်ပြည်နယ်ဖက်အန်အချင်းထောင်တို့မှာဒီကနေ့ထောင်တွင်းစုပွေးမှုတချို့ဖြစ်ခဲ့ပါတယ်။မြန်မာနှစ်စန်းတရက်နေ့ကစပြီးတလတောင်မရှိတဲ့သေးတဲ့အချိန်ကာလအတွင်းမှာသမရကလွဉ်ငိမ့်ချမ်းသာခွင့်၃ချိန်ကျင်းပပြီးအကျဉ်းသား2000ကျော်ပြန်လွှတ်ပေးခဲ့ပေမဲ့ဒီထဲမှာသူတို့တွေမပါတဲ့အတွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဒီအကျဉ်းသားတွေတောင်းဆိုတာတွေကိုအာဏာပိုင်တွေဘက်ကနိုင်ငံတော်သမရနဲ့ပြည်ထရေးဝန်ကြီးဌာနစီကိုတင်ပြပေးသွားမယ်လို့ပြောပါတယ်။ဒီကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
ဒီကနေ့မနက်ပိုင်းမှာပဲစကိုင်းတိုင်းကလေးမော်လိုက်အချင်းထောင်နဲ့ကရင်ပြည်နယ်ဖန်အချင်းထောင်တို့မှာစူပူမှုတွေဖြစ်ခဲ့ပြီးအချင်းကျနေသူတွေဟာလူငင်းချမ်းသာကွင်ဒန်းလူရရှိဖို့နဲ့အစိုးရလူ့ခွင့်ရေးကော်မရှင်ပါဝင်မီဒီယာတွေနဲ့တွေ့ဆုံပေးဖို့တောင်းဆိုခဲ့ကြပါတယ်။ဒီကနေ့ကလေးမော်လိုက်အချင်းထောင်စူပူရနဲ့ပတ်သက်လို့ညှိနှိုင်းရမှာပါဝင်ခဲ့တဲ့အထက်ချင်းတွင်းတေကလူငယ်များကွန်ရက်ကကိုကျော်တဝင်းက
တရှိအချင်းတွေပေါ့ဒီနေ့တိုက်ပြီးအကုန်လုံးပေါ့အဲတိုက်ပြီးဒီအားတောင်းဆိုမှုဖြစ်တာပေါ့အဓိကတော့ချစ်လေးချစ်တောင်းဆိုတာပေါ့အဓိကတော့လူနေချင်အောင်နဲ့ပတ်သက်ပြီးညံ့ရတာဆောင်ရပြီးပေါ့နော်အဲ့ဒီဖြစ်ပါတယ်နောက်တစ်ချက်ကကျတော့ဒီအစိုးရနဲ့တွေ့ဆုံပြီးပေါ့အစိုးရအဖွဲ့နဲ့တွေ့ဆုံပြီးနောက်တစ်ချက်ကကျတော့မီဒီယာနဲ့တွေ့ဆုံပြီးနောက်တစ်ချက်ကကျတော့ဆောင်ရမှာလူခွေးချိပွားမှုတွေရှိရဆိုပြီးလူခွေးကော်မရှင်နဲ့ဟိုတွေ့ဆုံပြီးဆိုပြီးတော့အမျိုးသမီးတိုက်ပြီးရောကျန်တဲ့တိုက်ပြီးရောတောင်းဆိုမှုဖြစ်တာကြာအဲ့လိုမျိုးဖြစ်တော့ဒီ9နိုင်တော့ပါပဲခရီးစဉ်ဆိုင်မှုကော်မတီကနေပြီးတော့ဘာသာပြေဆိုနေနိုင်သွားလို့တယ်။ဒါကြောင့်မို့လို့ဒီသူတို့ရတောင်းဆိုချက်တွေရတူးချင်းစီရဲ့သဘောထားနေသူတို့မှတ်ချက်ပြုပြီးတော့ဟိုဗာလဲအမှတ်တမ်းတွေထားပြီးတော့လုပ်တယ်။စီးရီးလာလုပ်တယ်ပဲနော်။အဲဆိုတော့17နှစ်တောင်မှပဲဟိုလက်ရှိအခြေအနေကတော့17နှစ်တောင်မှပဲပြီးဆုံးပြီးတော့ဒီငင်ငင်တော့လက်ရှိအခြေအနေတော့တည်ငင်မှုအခြေအနေဖြစ်နေပါကြာ
။နိုင်ငံတော်တမန်ရရဲ့တတိယကြိမ်လူငင်းချင်းနောက်ဝင်ပြုပြီးနောက်ရမှာပဲအခုလိုထောင်စုပူမှုတွေဖြစ်ပေါ်တာပါ။အကျဉ်းသားတွေအနေနဲ့တောင်းဆိုတာတွေကိုနိုင်ငံတော်တမန်ရနဲ့ပြည်ထရေးဝန်ကြီးဌာနစီအစီရင်ခံတင်ပြသွားမယ်လို့အကျဉ်းဦးစီးဌာနတွဥညုံမှုဦးမင်းထွန်းဆိုကပြောပါတယ
်။သူတို့ရဲ့တင်ပြချက်ကလေးကိုတော့ကျွန်တော်တို့ဝန်ကြီးရောကနေတဲ့ဆင်တမန်ရုံးကိုတင်မှာပေါ့နော
်။
ဒါပါပဲ။ကျွန်တော်တော့သူအေးစိတ်ဖြစ်သွားပါပြီ။အတိကဒန်းလူခွင့်ရေးမရတာပဲရှိတယ
်
။ဒါပဲ။ကျန်တာမရှိဘူး။အဲ့ဒါပဲအော်နေကြတာ။တကယ်လို့ပြေးမယ်ဆိုရင်လည်းအားလုံးညီမျှနဲ့ရစေလိုချင်တာပေါ့။အမှတ်တည်းပဲပြပြပါပြပြညာပြပြပေါ့နော်အားလုံးရခဲ့ဟာလေးကိုလိုချင်တာပေါ့အဲသူတို့တောင်းဆိုကြကြငါတို့စီငါမယ်ရေးမယ်ရေးတော့ပြည်ရေးရုပ်တင်မယ်ပြည်ရေးရနေဦးတော့သူကသမ္မတရုံးဆက်တယ်မှာပေါ့
ဖန်ချင်းတောင်စုဘူးမှုကတော့ဒီကနေ့ညနေပိုင်းဒီပြည်လည်မှုမရရှိသေးပါဘူးအချင်းတောင်စုဘူးရာကြောင့်ထောင်ဝင်စာတွေ့ရတွေပိတ်လိုက်ပြီးလုံညုံကြီးတင်းကျပ်စွာချထားတယ်လို့ဖန်ဒေတာကန်ကိုတင်ထူးဝေကပြောပါတယ
်ဟိုတို့ယူတူကြီးကတော့ကြားတာအော်ကျွန်တော်တော့အော်တော့ဟိုဟောပေါ့နိုင်ဝတ်စခါနိုင်ဝတ်ကလာဖန်စခါပစ္စည်းတွေတံတီထောင်းတာကိုလည်းဒီလူပစ္စည်းတွေတံတီရောမတွေ့ရတော့ဘူးပေါ့အမ်နော်ဒီကားတွေတော့အရင်တင်ထားတာပေါ့ဝင်းတော့လုံးဝပြေးကြားရတယ်ကားဒီခေါင်းကိုကားဟိုရေးဘိုက်ကားတွေလှည့်နေတာပေါ့ဆိုတာခေါင်းသူပြောမှဒီကားရတဲ့အပြင်ဘက်သူလျှောက်လန်းရှိရတယ်ခေါင်းခေါင်းရဲ့အပြင်မှာတုတ်ကညင်ကားလည်းမပြေးမှာပေါ့ကားလျှောက်လန်းရှိတဲ့တစ်ခါအဲ့ဒီလှည့်ရ
နိုင်ငံတော်သမ္မတကဧပြီလ16ရက်ကစတင်ပြီးမေလ9ရက်နေ့ထိလူငင်းချက်နာခွင့်တုံးညင်ပေးပြီးမြန်မာနိုင်ငံအနှံ့အပြားမှာရှိတဲ့ထောင်နေတွေကအကျဉ်းသား2000ကျော်ပြန်လည်လွတ်မြောက်လာခဲ့ပါတယ်။အခုနောက်ဆုံးကြိမ်ပေးတဲ့လူငင်းချက်နာခွင့်မှာကလေးမော်လိုက်အကျဉ်းဆောင်နဲ့ဖအံအကျဉ်းဆောင်တို့ကအကျဉ်းသားတွေမပါဝင်တဲ့အတွက်အခုလိုထောင်စုပူမှုတွေဖြစ်တာလည်းဖြစ်ပါတယ်ခင်ဗျာ။
ကိုထက်အောင်ခံပြောပြသွားတာပါရှင်။ကြာခင်မှာတော့တရုတ်မြန်မာလေယာသုံးပစ္စည်းနဲ့လေယာထွက်ကုန်တွေတိုက်ရိုက်လဲလှယ်ကြမယ်အကြောင်းမြန်မာပေါ်တရုတ်ရဲ့ဩဇာလွှမ်းမိုးမှုဘလောက်ရှိမလဲဆိုတဲ့အကြောင်းတွေကိုစက်တိုက်ပြောပြပေးမှာပါ။အခုတော့မိခင်များနေ့မရေးသနာကျော်ဘာရီစီစဉ်ထုတ်လွှင့်အောင်မလဲဆိုတာပြောပြပေးပါမယ်ရှင်။
မိခင်ဆိုတာလူတိုင်းဥပဒေထားတဲ့ပုံကိုဖြစ်ပါလေ။အဲ့လိုညီငယ်တဲ့မိခင်တွေကိုအထင်မှတ်ထားပြီးတော့ကွန်ပျူတာတွေကလည်းဘာသာပေါင်းစုံညီကြည့်မှုပေါင်းစုံတိုင်းမှာတွေ့ရတာပါ။နာမည်မီလာ12ရက်နေ့ဒိန်းလီနေကတော့အမေရိကန်တရားစုမှာမိခင်မိတ္တာကိုအထူးအောက်မေ့ကွန်ပျူတဲ့မိခင်များနေဖြစ်ပါလေ။အဲ့ဒီမိခင်များနေမှာဖီရီတီချစ်ပိတ်သက်တဲ့အနေနဲ့ကိုယ့်ရဲ့ဂျေဇူးရှင်မွေးတမိခင်တွေကိုအမတ်တရားစကားလေးတွေနဲ့ကွန်ပျူချင်တယ်သူတို့ရဲ့ဂျေဇူးကြီးမားပုံကိုအမတ်တရားဝင်းမြချင်တယ်ဆိုရင်တော့ဖီရီကိုစာလေးတွေရေးပို့လိုက်ပါနော်ဖီရီမြန်မာပိုင်း Facebook စာမျက်နှာကို Messenger အသုံးပြုပြီးတော့လည်းပို့လို့ရပါတယ်အီးမေးလ်နဲ့ပို့ချင်တယ်ဆိုရင်လည်းအီးမေးလ်လိပ်စာက bamis@viewingnews.com ဖြစ်ပါတယ်နာမည်မီလာ12ရက်ဒိန်းရီနဲ့မိခင်များနေမှာဖီရီညပိုင်း9နိုင်ကနေ10နိုင်စီစဉ်မှာနှားစင်ကြမှာဖြစ်ပါတယ်ဂျေဇူးကြီးမားရှင်
မင်းမင်းလုံနာရဲ့ကြပ
ြစွန်တီမီပီရီယာဘုရုနှစ်ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုတရုတ်မြန်မာကုန်သွယ်ရေးဘက်ကိုအလှည့်ပေးပါမယ်။ယူနန်ပြည်နယ်ကလေယာစိုက်ပျိုးရေးသုံးပစ္စည်းတွေနဲ့မြန်မာလေယာထွက်ကုန်တွေတိုက်ရိုက်လှဲလှယ်ဖို့နောက်ဆုံးအဆင့်အသေးစိတ်ဆွေးနွေးညှိနှိုင်းတာကိုအခုမေလ12ရက်တရုတ်နိုင်ငံကုမင်းမှာနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေဆွေးနွေးသွားဖို့ရှိပါတယ်။မြန်မာနယ်စပ်ကဝင်လာတဲ့စံတွေကိုတရုတ်ကတရားမဝင်ကုန်စည်ဖြစ်သတ်မှတ်ပိတ်ဆို့ထားတာကြောင့်မြန်မာစံတန်ချိန်တောင်းတဲ့ချီပြီးနယ်စပ်မှာပိတ်မိနေသလိုနှစ်ဖက်ဆွေးနွေးညှိနှိုင်းမှုတွေနဲ့ဒီလိုအခက်အခဲတွေကိုရှော့ချသွားဖို့ကုန်တယ်တွေနဲ့တာဝန်ရှိသူတွေကမျှော်လင့်နေကြတာဖြစ်ပါတယ်။ကိုစောထက်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
ယူနန်ပြည်နယ်ရွှေချိုက်ကုမ္ပဏီနဲ့မြန်မာကြားလေယာထွက်ကုန်တဲ့လေယာသုံးစက်ပစ္စည်းတိုက်ရိုက်လဲလှယ်ဖို့ပြည်ပလာ22ရက်ကနေပြည်တော်မှာပဏမအဆင့်နားလည်မှုစာချုပ်လွှာရေးထုတ်ခဲ့ပြီးအခုမေလ12ရက်ယူနန်ပြည်နယ်ကုမင်းမြို့မှာဒီကိစ္စနဲ့ပတ်သက်လို့နောက်ဆုံးအဆင့်အသေးစိတ်ထပ်ဆွေးနွေးကြမှာဖြစ်ပါတယ်။မြန်မာနိုင်ငံဟာတရုတ်ကိုနယ်စပ်ကနေစံတန်းချိန်တက်တန်းလောက်ကိုနှစ်တိုင်းတင်ပို့နေပေမဲ့ဒါဟာတရုတ်ပြည်တော်ကတော့တရားမဝင်တဲ့ကုန်သွယ်မှုဖြစ်ပဲအမြဲသဘောထားနေရပါ။အခုလိုတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာပထမဆုံးတဲ့တရားဝင်ကုန်စည်ဖလှယ်တဲ့စနစ်အကောင့်တွေပေါ်လာရင်တော့အခက်အခဲတွေထိုက်ကျရောက်ရောသွားနိုင်ကြောင်းစီးပွားကူးတန်းလက်ထောက်ထွန်းဝင်ဦးခင်မောင်လွင်က VOE ကိုပြောပါတယ်။
ဒီကတော့နေဆက်ကုန်တယ်လို့ရတယ်သဘောပါ။ဆောင်းနေဆက်ကုန်တယ်လို့ရတယ်သဘောပဲ။ဒီနာတော်လေးကိုတားရှိနေတောင်းဖြစ်တယ်တားရှိကြောင်း။အဲတန်တပိုးရှင်မှာတက်ခဲ့ဖြစ်တာပေါ့။ဘာသာစီစံလို့ပါမယ်ဆိုရှင်။သူ့ဘက်ကလည်းပြန်ဝင်တင်ပို့သွားတယ်လေ။ဒီစားဖြစ်တာ။ဒီဘက်ကတော့ဒီကျင်းနဲ့မြန်မာနိုင်ငံရဲ့ကုန်ပြည့်မှုကရှိနေတဲ့ဖြစ်ခဲ့တယ်ကိုဆက်နေဖြစ်ရှင်းနိုင်တဲ့နေစားဖြစ်သွားပြီးဒီကုန်ပြည့်မှုကစုချလာမယ်နေစားဖြစ်လာတာပေါ့
။ဖေဖော်ဝါရီ25ရက်မှာတရုတ်ယူနန်ပြည်နယ်ကနေဆက်ကနေတရားမဝင်ဝင်လာတဲ့စံတွေကိုသူ့နိုင်ငံအတွင်းမှာစစ်ဆေးဖမ်းဆီးရာတွေလုပ်လာတဲ့အတွက်မြမမူးဆက်နေဆက်ကုံတော်ကြီးစကမှာစံတန်ကြီး6000ကျော်လောက်အခုထိပိတ်မိနေပါတယ်။တရုတ်မြန်မာကြားလေယာထွက်ကုန်နဲ့လေယာသုံးစက်ပစ္စည်းတိုက်ရိုက်လဲလှယ်ရဲ့စနစ်အကောင့်တွေပေါ်လာမယ်ဆိုရင်တော့ဒီစံတွေကိုတင်ပို့နိုင်ဖို့လဲစူးစမ်းသွားမယ်အကြောင်းမူးဆက်နန်းခမ်းနေဆက်ကုံတော်ကြီးစံကုံစီတိုင်းဥက္ကဋ္ဌဦးတန်ထေးဦးကပြောပါတယ်။
အဲ့ဒီတင်ရရလေနေဆက်ကနေပြီးတော့ကုမစည်းဖနယ်တဲ့စနစ်နဲ့သွားတဲ့ခါမှာလေယာထွက်ကုန်တွေအဓိကပါတာပေါ့ပါတော့ကြတော့ဟိုဒီမူဆယ်မှာရောက်နေတဲ့ဟာတွေလည်းပါတာပေါ့အဲ့ဒီဟာတွေအဓိကထွက်အောင်ပေါ့ပထမအဆုံးအနေနဲ့ပေါ့ အဲ့ဒါကိုတင်ဖို့နိုင်အောင်တော့စူးစမ်းတဲ့အစီအစဉ်တစ်ခုတော့ရှိတာပေါ့အဲ့ဒါလည်းဒီဟာမှာကိုမြင့်မဒီအသေးစိတ်ပြန်ပြီးတော့လုပ်တဲ့ဟာတွေလုပ်ပြီးရတယ်ပို့လို့ရမယ်လို့ကျွန်တော်ကြားသိရတယ်ဗျဟုတ်ကဲ့
တရားမဝင်ကုံတွေကြီးမှာစံအရေးသွေးသတ်မှတ်ချက်မရှိပေမဲ့လည်းကုန်ပစ္စည်းချင်းတရားဝင်တိုင်းရိုက်လဲလှယ်မှုစနစ်မှာတော့ယူနာပြည်တဲ့အစိုးရနဲ့မြန်မာနိုင်ငံကုန်တယ်နဲ့စက်မှုလုပ်ငန်းရှင်များအပင်ချုပ် UMFCCI တွဲဖက်ဆောင်ရွက်တဲ့နေရာမှာအရေးအသွေးကိုဦးစားပေးဆောင်ရွက်သွားဖို့ရှိကြောင်းစံစဘာအပင်ချုပ်တွဲဖက်ထွေထွေအတွင်းရင်မှုဦးနေလင်းစင်ကအခုလိုပြောပါဗျာ။ကျောင
်းကဝယ်တဲ့စံကတရားဝင်ဝယ်မယ်ဆိုရင်အရေးသွေးသတ်မှတ်ချက် quality ကောင်းတဲ့စံ quality သတ်မှတ်ချက်ပြည့်တဲ့စံမှာဘာမှတုံ့ငမ်းမဲ့စံမဲ့စံမဲ့စံမဲ့အဲ့ဒါကတော့ဆန်ရမယ်ကိုလေးကမျိုးရည်သေးကောင်းကောင်းနဲ့ကျွေးနေဆက်ပါဦးကားတိတ်နေဆန်ရည်ကဘလောက်ကြာပြီလဲအဆိုးကျင်သားဗျာထိသိမ့်ထားသူမကောင်းရင်ဒါတွေသူတို့ဟိုဘက်ကယူနိုင်တယ်ဆိုတော့ကျွန်တော်မသိရသေးဘူးဆိုတော့ကျွန်တော်ကတော့ညှိရမှာပေါ့နော်သူယူနိုင်တာယူနိုင်တယ်ဘယ်လိုမှယူနိုင်မယ်ယူနိုင်လို့ဆိုရင်ဘယ်လိုလုပ်မလဲသူတို့မယူနိုင်တဲ့ဒါကြီးကိုမကောင်းတာရင်းထိုးပေးရင်စပြီးတရုတ်နဲ့မြန်မာနဲ့ပတ်လို့စပြီးတော့ဟိုညှိရတဲ့အခါမှာဒီဘက်ကယူသေးမကောင်းတဲ့ဆန်ရည်စပြီးစပို့ပါတယ်လို့ဆိုခဲ့ရင်ကျွန်တော်ဆန်တယ်မပြောင်းဘူးကောင်းတဲ့ကျွန်တော်အများကြီးထားမှာနော်
ယူနန်ပြည်နယ်နဲ့ဒိုင်ယက်ကုံစီလဲလဲရဲ့စနစ်မှာမြန်မာဘက်ကစံတကြားပြောင်းတဲ့တခြားလေယာထွက်ကုန်တွေနဲ့တရုတ်ဘက်ကလေယာသုံးဆက်ပစ္စည်းတွေအပြင်ဓာတ်မြေဩဇာတန်နဲ့တန်မဏိတွေတန်မိုးတူချင်းလဲလဲကြမှာဖြစ်ပါတယ
်ယူနန်ပြည်နယ်ထုတ်လေယာသုံးပစ္စည်းတွေနဲ့မြန်မာနိုင်ငံကလေယာထွက်ကုန်တွေဒိုင်ယက်လဲလဲနိုင်ရေးနှစ်နိုင်ငံတာဝန်ရှိသူတွေဆွေးနွေးညှိနှိုင်းကြမယ်အကြောင်းကိုစောထက်စုံစမ်းတင်ပြခဲ့တာပါရှင်မြန်မာနိုင်ငံအတွင်းမှာကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသအဖြစ်တည်ရှိနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ခုဟာတရုတ်ပြည်နဲ့တိုက်ရိုက်ထိတွေ့ဆက်ဆံမှုရှိနေပါတယ်။ယဉ်ကျေးမှုနဲ့စီးပွားရေးအရာတရုတ်ပြည်နဲ့ပုံမနီးစပ်မှုရှိတဲ့ဝဒေသမှာ UWSA ဝပြည်သွေးစီညီညွတ်ရေးအဖွဲ့ကကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသအဖြစ်ဆယ်စုနှစ်တွေနဲ့ချီးပြီးရပ်တည်နေနိုင်ခြင်းဟာတိုင်းရင်းသားလူနည်းစုလက်နက်ကိုင်အဖွဲ့ငယ်တစ်ခုအနေနဲ့အောင်မြင်စွာလှုပ်ဆောင်နိုင်တယ်ဆိုတာကိုနမူနာအဖြစ်ပြသနေတာလည်းဖြစ်ပါတယ်။1989ခုနှစ်မှာမြန်မာပြည်ကွန်မြူနတီပါတီပြတ်သွားပြီးတဲ့နောက်လက်ရှိမှာမြန်မာနိုင်ငံအတွင်းအကြီးဆုံးတိုင်းရင်းသားလက်နက်ကိုင်အဖွဲ့အဖြစ်တည်ရှိနေတဲ့ UWSA အဖွဲ့ဟာမကြသေးခင်ကပဲကိုယ်ပိုင်အုပ်ချုပ်ခွင့်ရတဲ့နှစ်30မြောက်အခမ်းအနားကိုကျင်းပခဲ့ပါတယ်2020ရွေးကောက်ပွဲမတိုင်ခင်မှာအပြစ်ခတ်ရက်စဲရေးဆွေးနွေးမှုတွေပြုလုပ်နေတဲ့မြန်မာနိုင်ငံမှာတရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုဘလောက်ရှိနေသလဲဆိုတဲ့အကြောင်း VOA သတင်းတော် Steve Sanford သတင်းပေးပို့ထားတာကိုကိုစောဝင်းလိုင်ကပြောပြမှာပါရှင်
။တရုတ်နိုင်ငံမှာကျင်းပတဲ့နှစ်30မြောက်ကော်ပိုင်အုပ်ချုပ်ခွင့်ရအခမ်းအနားအတွင်း UWSA အဖွဲ့ကသူတို့ရဲ့စစ်အင်အားကိုပြသခဲ့ပါတယ်။ဒီအခမ်းအနားကိုအစိုးရတပ်ဖွဲ့တွေနဲ့တပ်ပွဲဖြစ်နေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပါအဝင်မြန်မာပြည်ကွန်မြူနတီပါတီဝင်ဟောင်းလည်းဖြစ်ကချင်အကအဖွဲ့ဝင်တဦးလည်းဖြစ်တဲ့ဒေါ်ပေါက်ထိုင်လည်းတက်ရောက်ခဲ့ပါတယ
်။အခုခံချန်ငါကတော့အန်တီမွေဖြစ်လာဆလိုက်တဲ့ညအန်တီတကူ
ခုံးကမအရင်ဝဒေသမှာနေတော့ကကလေးတွေရောလူကြီးတွေရောအင်းကြီးကိုဘယ်လိုဝေးရမလဲဆိုတာတော့မသိကြလို့ကျမပဲသင်ပေးခဲ့ရပါတယ်။သူတို့ဟာဝါအိမ်လေးတွေမှာနေကြတယ်။အခုအနည်း30ကျလာတဲ့အခါမှာတော့အရန်ကိုတိုးတက်နေပါပြီ
။ဝဒေသရဲ့စီးပွားရေးဖွံ့ဖြိုးမှုအများစုဟာတရုတ်ပြည်ရဲ့အကူအညီကြောင့်ဖြစ်လာတယ်ဆိုတာအာရှဒေသဆိုင်ရာတရုတ်အထူးတန်တမာဝါခေါင်းဆောင်ဘေးမှာထိုင်နေတာကိုကြည်ချင်းအဖြစ်သိနိုင်ပါတယ်။ခေတ်သစ်ပိုလမစီမံကိန်းအပါအဝင်လှုပ်လက်ဆစီမံကိန်းတွေအများပြားရှိနေပေမဲ့လည်းဝါနဲ့တရုတ်ဆက်ဆံရေးဟာစစ်မှန်တဲ့မိတ်ဆွေအဆင့်ပဲလို့ပြောပါတယ
်။这个关系就是老关系了，啊，因为我们这个民族跟中
国。ကျွန်တော်ကတရုတ်နဲ့ကာလအကြာကြီးထိတွေ့ဆက်ဆံနေခဲ့တာပါ။ကျွန်တော်တို့ကတရုတ်နယ်စပ်မှာရှိနေတာဖြစ်တဲ့အတွက်တရုတ်ကလည်းကျွန်တော်တို့ရဲ့ညီကိုတော်ပါပဲ
။ UWSA အနေနဲ့လက်ရှိလှုပ်ဆောင်နေတဲ့အပြစ်ခတ်ရဆဲရေးဆွေးနွေးပွဲတွေမှာပါမနေပေမဲ့လည်းအများအားဖြင့်တရုတ်နိုင်ငံနဲ့ကျင်းပလေ့ရှိတဲ့နိုင်ငံလုံးဆိုင်ရာနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီမှာတော့ပါနေပါတယ်။အဖွဲ့9ဖွဲ့နဲ့ဖွဲ့စည်းထားတဲ့အဲ့ဒီကော်မတီတဲကတစ်ဖွဲ့အပါအဝင်ဖြစ်တဲ့ ULAAA အဖွဲ့ခေါင်းဆောင်ဦးထွန်းမြင့်နိုင်လိုပုဂ္ဂိုလ်တွေကတော့တရုတ်ရဲ့အရေးပါမှုကိုသဘောပေါက်ပါတယ
်။ China is a major power our neighboring country it has
တရုတ်ဟာအင်အားကြီးနိုင်ငံပါ။အိန္ဒိချင်းနိုင်ငံလည်းဖြစ်ပါတယ်။နိုင်ငံရေးစီးပွားရေးစတဲ့ကဏ္ဍတော်တော်များများမှာဩဇာလွှမ်းမိုးမှုရှိတာကြောင့်သူတို့ကူညီနိုင်ပါတယ
်။တမတော်ကစစ်တိုင်း၅တိုင်းအတွင်းထိုးစစ်ဆင်မှုတွေရပ်တန့်ထားမဲ့အကြောင်းတဖက်သားကြေညာထားတာကိုဇွန်လ30ရက်နေ့အထိတက်တန်းတိုးလိုက်ပြီးဖြစ်တာကြောင့်အနာဂတ်ညဉ့်ဉန်းရေးလုပ်ငန်းစဉ်တွေမှာ UWSA နဲ့သူ့ရဲ့မဟာမိတ်တရုတ်တို့ရဲ့အကျိုးသက်ရောက်မှုဘလောက်အထိရှိလာမလဲဆိုတာကတော့စောင့်ကြည့်ကြရအောင်ပါဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတူ71 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ69 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2019ခုနှစ်မေလ10ရက်ဗုဒ္ဓဦးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာတော့စီချိုယောဂကိုခိမီစွာကုသနိုင်ရေးအကြောင်းသိကြရမယ့်လူထုချမ်းသာရေးကိုအရင်ဆုံးထုတ်လွှင့်ပေးဖို့ရှိပြီးမြမအရေးသုံးသပ်ချက်မှာတော့
ဒီစဲဥပေလုံထုံးလုံပြီးနေလေလောဝမင်းမျိုးဖြစ်နေရောင်းမျိုးနဲ့ကျောင်းတော်အမှုလို့
ရခိုင်ဒေသတွင်တရားဥပဒေကင်းမဲ့နေပုံကို ANP ဒုတိယဥက္ကဋ္ဌလည်းဖြစ်လွတ်တော်ရှိနေတူလည်းဖြစ်တဲ့ဒေါ်အေးနုစိန်ကိုဦးကျော်ဆန်းသားကဆွေးနွေးသုံးသပ်ထားတာနားဆင်နိုင်ပါတယ်။နောက်ပိုင်းမှာအားကစားသတင်းလွှာကိုလည်းထုတ်လွှင့်ပေးမှာပါရှင်။အခုတော့ဒေါက်တာတန့်စော်တင်ဆက်ပေးနေတဲ့လူမှုကျန်းမာရေးအစီအစဉ်ကိုနားဆင်ကြရမှာပါ။မြန်မာနိုင်ငံမှာရှိတဲ့အထွေထွေယောဂကုဆရာဝန်တွေရဲ့စီးကျိုသွေးကျိုယောဂကုသမှုနည်းလမ်းတွေကိုခင်နဲ့အညီတိုးတက်ဖွံ့ဖြိုးလောက်အောင်ဆောင်ရွက်တဲ့နေရာမှာ CCEBDM သင်တန်းတွေဟာအထောက်အကူပေးနိုင်တဲ့သင်တန်းတွေဖြစ်လာပါတယ်။ဘာကြောင့်အခုလို့ပြောနိုင်ဒါပါလေဆိုတဲ့ဟာကိုစီဂျိုနဲ့ဟော်မုန်းဆိုင်ရာအထူးကုပါမောက်ခဒေါက်တာတင့်ဆွေလတ်နဲ့အထွေထွေသမားတော်ဒေါက်တာဒေါ်ရင်ရွှေတို့ကိုတွေ့ဆုံမေးမြန်းပြီးဒေါက်တာတန်စော်ကတင်ပြထားပါတယ်ရှင
်စီဂျိုသွေးကျိုယောဂဝေဒနာရှင်တွေကိုကုသဆောင်ရှောက်မှုပေးတဲ့နေရာမှာစီဂျိုသွေးကျိုအထူးကုဆရာဝန်ကြီးတွေရဲ့ကုသလမ်းညွှန်မှုတွေကအရေးကြီးတယ်လို့လူနာတွေကိုအနီးကပ်ကြည့်ရှုကုသပေးနေရတဲ့အထွေထွေယောဂကုဆရာဝန်တွေရဲ့အခန်းကဏ္ဍကလည်းအရေးပါပါတယ်။မြန်မာတိုင်းနိုင်ငံလုံးမှာရှိတဲ့အထွေထွေယောဂကုဆရာဝန်တွေအနေနဲ့စီဂျိုသွေးကျိုယောဂနဲ့ပတ်သက်တဲ့နောက်ဆုံးမော်ကုထုံးတွေကိုအချိန်နဲ့တပြေးညီရရှိစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ CCEBDN သင်တန်းတွေကို2018ခုနှစ်ကနေစပြီးစတင်ဖွင့်လှစ်တင်ကြားပေးခဲ့တဲ့နေရာမှာအခုဆိုရင်ပထမဆုံးသင်တန်းပြီးဆုံးသွားပြီဖြစ်ပါတယ်။CCEBDN သင်တန်းတွေကိုဖွင့်လှစ်ပြီးအထွေထွေယောဂကုဆရာဝန်တွေကိုစီဂျိုသွေးကျိုနဲ့ပတ်သက်တဲ့ခင်မီကုထုံးတွေသင်ကြားပေးမယ်ဆိုရင်ပြည်သူလူထုအနေနဲ့ရောဘယ်လိုအကျိုးကျေးဇူးတွေရရှိစေနိုင်မှာတလဲလို့မေးကြည့်တဲ့အခါမြန်မာနိုင်ငံစီဂျိုသွေးကျိုယောဂအသင်းဥက္ကဋ္ဌဖြစ်သူပမောက္ခဒေါက်တာဦးတင်ဆွေလက်ကအခုလိုပြောပါတယ
်ကျွန်တော်သင်တန်းရည်ရွယ်ချက်ကစပြတာကျွန်တော်တကွာလုံးမှာစီဂျိုသွေးကျိုယောဂကုသရေးနဲ့ပတ်သက်ပြီးတော့ပြုလုပ်နေတဲ့သူတင်လာတွေပေါ့သူတင်လာတွေအရင်တွေ့ရှိခဲ့တဲ့နောက်ဆုံးတွေ့ရှိချက်တွေကိုကျွန်တော်လက်တွေ့ဘဝမှာတကယ်စိတ်ကူးနေဆောင်နေရှိကိုပြန်ပြီးတော့ဟိုပြန်နေတင်ညာပို့ချခြင်းဖြစ်တယ်ပေါ့အဲတော့ဒီတင်နဲ့တက်သွားပြီးလို့ရှိရင်ကျွန်တော်စီရသူယောဂနဲ့ပတ်သက်ပြီးနောက်ဆုံးပေါ့တွေ့ရှိချက်တွေပေါ့နောက်ဆုံးကဘာမှာမလုပ်နေလဲပေါ့လုပ်နေရတယ်ကိုဒီကတင်နဲ့တက်ဆရာကြီးကတည်တာပေါ့တည်သွားရင်ကျွန်တော်ကဆရာကြီးတရားနေပြီးတော့ကျွန်တော်ပြုစုတို့ပြန်ပြီးကုတဲ့အချိန်မှာသူတို့စိတ်ချမ်းမှာသူတို့ပြန်ကုတဲ့အချိန်မှာကျွန်တော်ကမ္ဘာစင်နဲ့ပြီးလဲကုထုံးပြီးကျွန်တော်ပြန်ပေးနိုင်မှာပေါ့အဲ့ဒါဆိုရင်တော့ကျွန်တော်ဒူဒူကစိတ်ရသူရောမှန်မှန်ကန်ကန်ပေါ့အစ်နှမ်းမင်းရင်ပေါ့ကုစားမှုခံမှုရတဲ့အကျိုးကျေးဇူးတွေရမှာပေါ့
စိတ်ရသူယောဂဟာအဖြစ်များဆုံးယောဂတွေထဲမှာတစ်ခုပါဝင်ဖြစ်ပါတယ်အသစ်ပေါ်လာတဲ့သုတေသနတွေ့ရှိချက်တွေပေါ်မူတည်ပြီးစီဂျူသွေးကျိုယောဂရဲ့သွေးရင်းကြားတဲ့ပမာဏသတ်မှတ်ချက်တွေနဲ့ကုသမှုနည်းလမ်းသတ်မှတ်ချက်တွေဟာလည်းအချိန်နဲ့အမျှပြောင်းလဲမှုတွေရှိနေတာပါအချိန်နဲ့အမျှတိုးတက်ပြောင်းလဲနေတဲ့သတ်မှတ်ချက်တွေနဲ့ကုထုံးတွေကို CCEBDN တင်နန်းတွေကနေတဆင့်လေ့လာသိယူခွင့်ရခဲ့တဲ့အတွက်စီဂျူသွေးကျိုယောဂကိုစစ်ဆေးဖော်ထုတ်ကုသတဲ့နေရာမှာအထောက်အကူဖြစ်စေလို့တင်နန်းသားတူဖြစ်သူဒေါက်တာဒေါ်ရင်ရွှေကအခုလိုပြောပါတယ
်ဒီကျောင်းကိုကဒီ diagnosis ကို130နဲ့ဖြတ်ရမလားဟို question ကိုလေဟို130နဲ့ဖြတ်ရမလား115နဲ့130နဲ့ဖြတ်ရမလားအဲ့လိုဝေဝေဝါးဝါးတွေဖြစ်နေတော့အမတို့ကပထမဆုံးဒါ diagnosis ကဟိုနင်ပေါ့ဒါစီယိုဟိုအညီတက်ဖို့ဆိုရင်ဘလောက်လဲဆိုတာခေါင်းထဲမှာပြတ်သားတဲ့ကဏ္ဍတွေဝင်သွားတာပေါ့နောက်တစ်ခါစီချိုကုမယ်ဆိုရင်ဒီဆေးတွေကလည်းအမတို့ခေါင်းထဲမှာမပြတ်သားဘူးဟိုဆေးတွေအခု10မျိုးလောက်အမတို့10မျိုးကျော်ကျော်လောက်ရှိတယ်ဆိုတာအခုမှကောင်းကောင်းကိုခေါင်းထဲဝင်သွားတာလေသိသွားတာပြီးတော့အဲ့ဒီဟာတွေဘယ်လိုသုံးရမလဲဘယ်လိုသတိထားရမလဲအမတို့ pitfall တွေဘာတွေရှိလဲဆိုတာအခုမှကောင်းကောင်းသိလာတာ
CCEBDN တင်တန်းတွေဟာနိုင်ငံတော်မှာရှိတဲ့ဆရာဝန်တွေရဲ့စီကျူသေးကျူယောဂကုသမှုအရေးအတွေးကိုတိုးတက်အောင်ဆောင်ရွက်ဖို့အတွက်အိန္ဒိယနိုင်ငံမှာအောင်မြင်မြင်အကောင့်ထည့်ဖော်နိုင်ခဲ့တဲ့တင်တန်းတွေဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်းအထွေထွေယောဂကုဆရာဝန်တွေရဲ့စီကျူသေးကျူကုသမှုအရေးအတွေးတွေတိုးမြင့်လာစေဖို့အတွက်အိန္ဒိယနိုင်ငံပြည်သူ့ကျန်းမာရေးဖောင်ဒေးရှင်းနဲ့မြန်မာနိုင်ငံဆရာဝန်အသင်းမြန်မာနိုင်ငံစီကျူသေးကျူယောဂအသင်းတို့ပူးပေါင်းဆောင်ရွက်ပြီးအကောင့်ထည့်ဖော်ရခြင်းဖြစ်တယ်လို့အိန္ဒိယနိုင်ငံပြည်သူ့ကျန်းမာရေးဖောင်ဒေးရှင်းမှဒေါက်တာဟာရက်စ်ချဝါနီကအခုလိုပြောပါတယ
်။ These are the well structured well tested well accepted modules and curriculum in India and we have trained in diabetes management only we have trained more than 10,000 doctors then we wanted to disseminate this model to other countries also those who have need to you know manage these chronic conditions
အခုဆိုရင် CCEBDN တင်တဲ့အပတ်စဉ်တစ်ခုပြီးဆုံးသွားပြီဖြစ်ပါတယ်ဒုတိယမြောက်အပတ်စဉ်ကိုမေလာထဲမှာစတင်တော့မှာပါတင်တဲ့တယောက်လိုတဲ့အထွေထွေယောဂကုဆရာဝန်တွေအနေနဲ့ရန်ကုန်နဲ့မန္တလေးမှာရှိတဲ့စီတက်ရီတွေမှာဆက်သွယ်ဆောင်ရမ်းပြီးစီရင်ပေးသင့်နိုင်တယ်လို့ဒေါက်တာဦးတင်စီလက်ကပြောပါတယ်
။ကျွန်တော်တင်တဲ့ကတော့ဒါဦးတစ်နှစ်တစ်ခုပေါ့။တစ်နှစ်ပြီးရင်တော့ကျွန်တော်ကတော့ဒီလုံးမှာရှိတဲ့မြို့ကြီးတွေမှာကျွန်တော်ဖွင့်မှုကြိုးချက်ရှိတယ်ပေါ့။တက်မဲ့ကျွန်တော်ကြော်ညာတယ်ပေါ့။ကြော်ညာပြီးတော့ကျွန်တော်နှစ်စဉ်ကျွန်တော်ကဖြည့်လို့တော့မှာဖြစ်တယ်။အခုကတစ်နှစ်တာပြီးသွားပြီ1 round ပြီးသွားပြီပေါ့။ First batch ပြီးသွားပြီပေါ့။ဟုတ်ကျွန်တော် second batch ကို2019နှစ်ဆိုတော့ဒီ press မေလာကျွန်တော်စာဝေးယူရတယ်ပေါ့အဲ့တော့စာပြီးတဆိုင်ရမန်လေးစစ်တက်ကူမှာဖြစ်ရမန်လေးရန်ကုန်မှာဆိုစစ်တက်ကူတက်မှာဖြစ်ရန်ကုန်စစ်တက်ကူနှစ်မှာဖြစ်တဆိုင်ရတက်ကူများရဲ့ endocrine department ဒီမှာပေါ့ကျွန်တော်သွားပြီးဌာနဒီမှာစူးစမ်းပြီးတော့အဲ့မှာစီးရင်ပြလို့ရတယ်လျှောက်ထားလို့ရတယ်ပေါ့
မြန်မာနိုင်ငံမှာရှိတဲ့အထွေထွေယောဂကုဆရာဝန်တွေရဲ့စီကျူသေးကျူယောဂကုသမှုနည်းလမ်းတွေကိုခင်းနဲ့အညီတိုးတက်ဖွံ့ဖြိုးအောင်ဆောင်ရွက်တဲ့နေရာမှာ CCEBDN တင်နန်းတွေဟာအထောက်အကူပေးနိုင်တဲ့တင်နန်းတွေဖြစ်လာတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါလူလူကျမ်းမာရေးစီစဉ်ကိုဗုဒ္ဓဟူးနေ့ညတိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရမှာပါရခိုင်ပြည်နယ်မှာတက်မရော်နဲ့အေအေတို့ကြားစင်ရဒုက္ခရောက်နေရတဲ့ပြည်သူတွေရဲ့ညီတွာတိုင်တာတန်တွေကိုကြားနေကြရပေမဲ့တရားလွတ်တော်ရှင်တွေတယောက်အနေနဲ့တော့၎င်းမဲအများစုအနိုင်ရထားတဲ့ပါတီတရားအနေနဲ့တော့၎င်းဘာမှလုပ်ပေးနိုင်တာမရှိဘူးလို့ ANP ပါတီဒုတိယဥက္ကဋ္ဌလည်းဖြစ်တရားလွတ်တော်ရှင်တွေလည်းဖြစ်တဲ့ဒေါ်အင်းနုစိန်ကဆိုပါတယ်အသေးစိတ်ကိုဒေါ်အင်းနုစိန်နဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဒီကိကျွန်တော်ဆွေးနွေးခြင်းနဲ့အကြောင်းကိုနှစ်ပိုင်းခွဲပြီးပြောချင်ပါတယ်ပထမတစ်ခုကတို့အင်းနုစင်ဟာတရားလွတ်တော်ရှင်းနေကြည့်သူဖြစ်တဲ့အတွက်ကြောင့်ဥပဒေကြောင့်လည်းပတ်သက်တဲ့အပိုင်းကိုမေးချင်ပြီးတော့ဒုတိယပိုင်းမှာတော့နိုင်ငံရေးနဲ့ပတ်သက်ပြီးမေးပြစေတော့အင်းနုစင်ဟာရခိုင်မျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌတစ်ယောက်ဖြစ်တဲ့အတွက်ဆိုတော့ဥပဒေကြောင့်အရမေးမယ်ဆိုရင်တော့ရခိုင်ပြည်နယ်တွင်မှာရွာသားတချို့ကိုမသင်္ကာလို့ဖမ်းဆီးစစ်ဆေးတဲ့တွင်မှာသေဆုံးသွားတယ်ဆိုတဲ့သတင်းတွေအများကြီးထွက်ပေါ်လာတာတွေ့ရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဖြစ်ရက်ကိုအချင်းချင်းလေးသိရစေခင်ဗျာ
သူကရွာသား73ယောက်လောက်အစ်စ်ပြေရမြောက်ဦးရမင်းကြီးရမြောက်ဦးနယ်ကဟိုရွာကြီးကစတဲ့ဖြစ်ပေါ့လေအဲ့တော့လေကိုဖမ်းတယ်ဆိုတဲ့အနေထားမှာရှင်းမှာကူတဲ့တယောက်ကတေသွားပြီးမှပဲသူ့ကိုရဲနဲ့ချဲကိုအက်လိုက်တယ်အဲမင်းကြီးကပဲကျမကိုရုံးကပြောတယ်တရားစွဲတင်တယ်ဆိုတာတော့ကျမသိပါတယ်အဲ့တော့ဈာမဘယ်လိုဖြစ်ခဲ့လဲဆိုတော့ဆက်ကိုပြင့်နေတဲ့ဝမန်ယူတဲ့စစ်တပ်ကိုပို့တယ်ဝမန်ကလာပြီးသွားတဲ့အခါမှာပြည်ရခက်မပါသေးနဲ့အကျန်းတဲ့ဥပဒေနဲ့ဖြစ်ပြီးတော့ဝမန်ဖြတ်ယူတယ်။အဲ့လိုမျိုးလေကြီးကျမတို့တွေ့ပါရဲ့။နောက်တစ်ခါမြောက်ဦးကိုခေါ်သွားတယ်။ဖြစ်ပြီးကိုပြန်ယူလာတယ်။ဟိုဝမန်ရှိပေမဲ့တရားစွဲခြင်းရဲ့အနေအထားမရှိဘူး။ဒီစဲဥပဒေလုံဆုံးလုံပြီးပြီနဲ့လုံးဝမငြိမ်မငြိမ်ဖြစ်နေတယ်။မြောက်ဦးမျိုးလေကျောင်းတော်အမှုလို့လူတွေတွေ့ကြတဲ့ကိစ္စပါ။အဲ့မှာ73ယောက်ရှိပါတယ်။နောက်လက်ကက28ယောက်မှာ3ယောက်ပြေဆုံးသွားတဲ့ကိစ္စရှိပါတယ်။တတင်းတွေမှာလည်းပဲဟိုကျိုးစဲချပြီးတော့တည်တယ်၊နှလုံးရောကလည်းတည်တယ်၊နောက်တစ်ယောက်ဆိုခေးပြက်တဲ့တည်စသဖြင့်ပေါ့။ဒီပေမဲ့တကြူရာကအစတည်တယ်ဆိုတာကိုမိသားစုတွေကတည်ပေးခဲ့လား။ဆိုတာမျိုးရင်းမျိုးတဲ့အခါမှာမပေးခဲ့ဘူးဆိုတဲ့အနေထား။ဒါကြီးဟာတကယ်ကိုဥပဒေနဲ့မညီဘဲနဲ့ဒီလိုခိခိုင်နေလာရတဲ့လူကိုဆုံးရှုံးနေဆိုတာတော့ညံ့တာနေပါ
ဖန်စီစစ်ရတာရဲလားစစ်တလားခင်ဗျာ
တက်တာပါကပ်ပြီးရဲကိုဆွဲလိုက်တယ်ဒါပေမဲ့ရမန်ရှိရပေါ့လေတရားဆွဲတင်ရမယ်နေမှာအဲ့ဒီဥပဒေမဟုတ်တော့ဘူးနောက်ဥပဒေတစ်ခုလည်းထပ်ပြီးတော့အရေးယူတယ်လက်တည်းခက်မပါသေးလဲရမန်ယူတယ်ဆိုတာမျိုးတွေကစကျမတို့ကြုံတွေ့နေရပါ
စစ်တက ကျွန်းတဲ့ပြမှုတွေကိုအရက်ဖက်တရားရုံးကစီရင်ခွင့်ရှိပါသလားစစ်ဖက်ဆိုင်ရာတရားရုံးကပဲစီရင်ရမယ်လို့များပြဋ္ဌာန်းထားသလားလို့ပ
ါဒါကတော့စစ်ဖက်မှာစစ်တပ်ကစစ်မှုထမ်းနေတဲ့လူတွေကျွန်းတဲ့အမှုကိုတော့စစ်ဖက်ရောနေဖက်ရောအရေးယူတာတွေတော့ရှိပါတယ်အခုကအရက်သားတွေနဲ့စစ်ဆိုင်ရာကိုတက်ကဖမ်းလိုက်ပြီးစုံဆိုင်စစ်ဆေးကာလဆိုပြီးတော့ရဲနဲ့ခဲကိုအမှားတွေရောက်တဲ့အနေထားပါရည်ရည်ဆိုရင်ဟိုတကူလမ်းမယူထားတဲ့ဥပဒေနဲ့တရားစွဲကြည့်ရမယ်ဟိုတတ်မှတ်ထားတဲ့ရက်ပုံသွားရင်နောက်ဥပဒေကိုလည်းဖက်ယူလိုက်တယ်။ဒါမျိုးတွေကတော့ကျွန်မအခုလက်ရှိလိုက်ရတဲ့အမှုသုံးလေးမှုမှာတောင်မှကျုံ့တွေ့နေရတဲ့အနေထားပါ
။အခုဒေါ်အေးနုစိန်ပြောသွားတဲ့အတိုင်းဆိုလို့ရှိရင်ဒီအမှုတွေနဲ့ပတ်သက်ပြီးတော့ဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့အမှန်တရားကိုဖော်ဆောင်နိုင်တဲ့တရားဥပဒေတရား justice ကိုဖော်ဆောင်နိုင်တဲ့အလားအလာစိတ်အားနဲ့နေရလို့ကျွန်တော်သဘောပေါက်ပါတယ်ဟုတ်ပါဘူ
းအဲ့ဒါဟာတကယ်ကိုမှန်ပါတယ်ဆရာအထူးသဖြင့်ဟိုမနေ့တနေ့ကတော့ကြောက်ကြမ်းမှဖြစ်သွားတဲ့ကိစ္စဆရာမနေ့ကစားပြီးရဆယ်နာရီထိုးကလေးကပဲကျမစီကိုဖုံးပြင်းနဲ့အမျိုးသမီးတွေရောအမျိုးသားတွေရောတဆဆအကူအညီတောင်းကြတယ်ဆရာကျမနေ့ကနေ့နဲ့ပြင်းနေပြီးအဲ့ဒီမှာသူကပေါ်လို့နေလို့ကျမပုံသုံးလုံးလုံးနဲ့ဆက်ကြတယ်ဆရာကျမဟာလေဒီကိမာစီပါရီကြောက်ပြရမလဲဆိုတာလေပဲဖူတောင်းနေကြီးနဲ့ကိုမနေ့ရောင်းချင်ရအောင်မလာသေးဘူးကျမကြီးကတန်ရတဲ့ဒီနဲ့တည်တဲ့သူရဲ့စင်းမှုဒါကျမမယုံပါဆိုလို့ပုံးတဲ့ဘက်တွေနဲ့ပို့ကြတယ်ဆရာဒါပေမဲ့ကျမတို့ကဘာမှတိတိယောက်ယောက်ကိုဟိုမကူညီနိုင်ရဘူးဒါမျိုးကိုကျမရှိနေလုံးရတဲ့ရှိနေတယောက်အနေနဲ့အခုလိုပြည်သူတွေကိုရိတ်ထိခိုက်နေကြမှာလို့ကြတော့ငွေကြီးတထားတဲ့ဥပဒေပညာငါတို့ယုံကြည်ကိုစားတဲ့တရားဥပဒေဟာဒီအနေထားမှာဘာအရာရောက်လဲသူလည်းမိခုံမျိုးတွေလည်းကျမကိုယ့်ကိုယ်ကိုအပြစ်မကင်းတယ်လို့ပဲကျမခံစားနေရတယ်ဘာတူတော့ပြောရမ်းတယ်ဘုံမသိတော့ဘူးလေအေးဒါပေမဲ့ကျမအင်တာဗျူးတွေမှာဖြေပါတယ်ဆရာမတို့ကအခု AMD ကနေပြီးတော့အဲ့ဒီပြင်ပြတိုင်တိုင်းသာပို့တယ်ဓမ္မဒရဲ့တိုင်းတော်အတိုင်းဉာဏ်ရဲ့ဟိုစာချုပ်ရဲ့လူကြီးအဲ့လိုချီရောက်ပါမလားဆိုတော့ဟာတိုင်းပြည်အုပ်ချုပ်တဲ့အကြီးအကဲတွေကိုမှကျမတို့တရားဥပဒေစိုးမိုးဖို့အတွက်တိုင်းပြည်ပြည်သားတွေကိုကာကွယ်စောင့်ရှောက်ဖို့အတွက်ပြင်ပြတိုင်ကြားမှုမပြည့်ကျမတို့ဘာလို့အားကွာမှာလဲအဲ့လိုမျိုးလေကျမပြောမှုလေဆရာကျမရဲ့တကယ်ကိုပြင်းရင်ခံစားချက်ပ
ါဆိုတော့အဲ့ဒီမင်းမြန်တို့သေဆုံးသွားတဲ့ကိစ္စနဲ့ပတ်သက်လို့စစ်စစ်မင်းမြန်ကလေးလူတွေဘက်ကလူမှုရေးအဖြစ်စာနာမှုပြသတာတောင်းပန်တာကျန်တဲ့မိသားစုကိုနှစ်သိမ့်ရောကြီးပေးတဲ့ပုံစံမျိုးဟောရှိပါသလားခင်ဗျာ
ဒီလက်ကမှ28ယောက်ဖမ်းပြီးတော့ဒီ3ယောက်ဖုံးသွားတာလည်းပတ်သက်လို့တော့ဘာတစ်ခုမှမပြတဲ့အပြင်ဟိုရုပ်တိမတန်တဲ့ဟိုခင်ဆောင်တဲ့အနေအထားတွေပြောတာပုံလိုက်တာဟို Facebook တွေမှာရေးကြတယ်လို့ပေါ့နော်ဟာတာဟိုနားထောင်နေရတယ်လို့ဆိုတာမျိုးတွေပါ
ဆိုဒီဖြစ်ခဲ့တဲ့ကိစ္စတွေအလုံးဟာတကယ်တော့ရခိုင်ပြည်နယ်အတွင်းမှာအေးအေးနဲ့တိုက်ပွဲတွေဖြစ်လာပြီးနောက်ပိုင်းမှာပိုပြီးတော့များလာတယ်ဆိုတဲ့သဘောတွေ့ရပါတယ်ဆိုတော့အဲ့ဒီအေးအေးနဲ့နိုင်ငံရေးနည်းနဲ့အဖြေရှာဖို့ဘလောက်အလားအလာရှိနေပါလဲအခုပထမတစ်ချိန်မကြတိခင်ကတွေ့ဆုံကြရတယ်ဆက်လက်ဆွေးနွေးမယ်ဆိုပြီးသဘောတူကြရတယ်ဘာညာကြလိုက်ရောဒီအတွက်တော့အနုစင်ပဲလို့မြင်ပါလဲခင်ဗျာအလားအလာ
တစ်ဖက်ကမိန်းကြမ်းရွယ်ထိတ်ခေါ်လိုက်တယ်တစ်ဖက်ကလည်းကြံနေတာကိုလက်ခံပြီးတော့တွားပြီးတော့ပြုစုဆွေးနွေးတယ်သူကလေးကတစိုးတရားအတိုင်းသာချီဆိုးမှုတွေနဲ့ညှိနှိုင်းမှုတွေလုပ်နေတော့မိန်းကြမ်းဆိုတာကြားကိုရနိုင်တဲ့အနေထားတွေကကျမတို့ယုံကြည်ပါတယ်ဒါကြောင့်လည်းပဲကျမတို့ကလက်မဆပါလက်မဆွပါ MCA နဲ့မိန်းကြမ်းရွယ်သွားကြပါဆိုတဲ့ဒီလောက်ရောကတင်းနေတဲ့အချိန်မှာခင်းမတိုးတဲ့ဖော်မူလာနည်းကိုတော့မတုံးပါနဲ့ဒီလိုမျိုးမျက်နှာမှုတွေဆိုရင်ပေါ့လေ။ကြာကြီးအပြစ်ခတ်ရကျဲတာတို့အဲ့လိုမျိုးလောက်တင်နေဆိုတာလေကျမဦးအေးတော်ဦးဆောင်တဲ့အဖွဲ့ဟိုကျမကိုခေါ်ပြီးတော့တွေ့ကြင်နေပါလေကျမပြောတာတွေရှိခဲ့ပါတယ
်။နောက်ဦးအေးလောင်ခေါင်းဆောင်တဲ့ဒီရဟန်းပြည်နယ်ငင်းညာတင်ငင်းရေးအထောက်အပံ့အဖွဲ့နဲ့ပတ်သက်ပြီးတော့ဘလောက်မျှော်လင့်ချက်ထားနိုင်ပါလဲဒီအဖွဲ့ဟာတကယ်ပဲအထောက်အပံ့နိုင်နိုင်မယ်လို့ထင်ပါသလား။
ကျမကြည့်လိုက်တဲ့အနေအထားတော့ပထမတနေ့ကမိန့်ခင်စကားလေးပြောပြီးနေတယ်ကျွန်တော်တို့ကဘယ်လိုလုပ်ရမလဲအကြံပေးကြပါဆိုတော့ကျမတို့ကအဲ့ဒီမှာနားထောင်တဲ့အဖြစ်နဲ့ဟိုကျမတို့ဟိုဖြတ်တန်းခဲ့ပါတယ်နောက်တနေ့မှာပဲတည်တန်းပြေးခြင်းလေဆိုတဲ့အတွက်ကျမနဲ့ဦးအောင်မြတ်ကျော်နဲ့သွားပြီးတော့တွေ့ပါတယ်အဲ့ဒီအချိန်မှာဦးရီတော်အောင်ကရောဆရာဦးဖြင့်မြို့ရောနောက်ဘုဆုံးမောင်မောင်အောင်ရော
ဘုံဘုံနေနေပဲပြောစီစင်ပါတယ်ဆိုတဲ့ကျမလည်းတကယ်ကိုဘုံဘုံနေနေပဲပြောခဲ့ပါတယ်ချော့တန်လန်တန်ဆိုတာပြောပါတယ်ကျမကလန်တန်ဆိုတာကြီးလို့ကျမထိုင်သာလို့မရဘူး10မိနစ်လား15မိနစ်လားဟိုရေးချေကိုပဲကြွားမယ်ဆိုရေးတော့မှအခုရောက်နေတဲ့ဒုက္ခတွေဘယ်လိုတားဆီးမလဲဟန့်တားမလဲအထူးသဖြင့်မရဘူးရဲ့ပတ်သက်တဲ့ထိခိုက်မြင့်တာမျိုးပေါ့လေကမ္ဘာအဝင်အတွင်းနဲ့ပတ်သက်နေတဲ့အနေအထားတွေအဲ့လိုမျိုးတွေကကျမတို့တကယ်ကိုဘုံဘုံနေနေပြောပြီးတော့ရင်ချင်းဆိုတာကြီးနဲ့ဇံပြောကြီးမသွားသေးနဲ့လက်တွေ့လုံးလိုက်တဲ့အနေထားမှာတော့ယာယီအပြစ်ခက်ရစေးကြီးကိုလုံးစေချင်ပါလေဆိုတော့ကျွန်မပြောပါတယ
်ဆိုတော့သူတို့ဘက်ကတုံ့ပြန်မှုကတော့ဘယ်လိုနေပါလဲသူတို့ဟာတော့ဤနုစိန်တို့ပြောတဲ့အတိုင်းလောလောဆယ်ရေရှည်တို့ထားလိုက်လက်တွေ့မှာအပြစ်ခက်ရစေးဘူးဆွေးနွေးဖို့ဒါတွေဟာအရေးကြီးရဆိုတဲ့ကိစ္စကိုသူတို့ဆက်လက်တင်ပြလိမ့်မယ်လို့ထင်ပါလားထိရောက်လိမ့်မယ်လို့ရောယုံကြည်ပါလား
ကျွန်မစကားကိုလက်ခံပြီးတော့ဒီချက်ကိုလက်ခံပါတယ်ဆိုပြီးတော့ပြောပါတယ်။အင်းဒီလိုမျိုးကျွန်တော်တို့ကြည့်ကြမှာပါဆိုပြီးတော့လည်းကျွန်မကပြောခဲ့
။နောက်တစ်ခုကဒီအဖွဲ့ကသက်ဆိုင်ရာဘယ်နဲ့တွေ့ဆုံပြီးတော့အကြံပေးတင်ပြဖို့ပေါ့လေ။သူတို့ရဲ့အဓိကတာဝန်ကအဲ့လိုပဲရေးထားပါတယ်။သူတို့ကိုယ်တိုင်ဆုံးဖြတ်ပိုင်ခွင့်ရှိတဲ့အဖွဲ့တော့မဟုတ်ဘူးပေါ့။ဆိုတော့သက်ဆိုင်ရာဆိုတဲ့အထက်မှာအေးတပ်ဖွဲ့နဲ့ကတွေ့သင့်တယ်လို့မထင်ဘူးလား။သူတို့တွေ့မယ်ထင်ပါလား။တွေ့ဖို့ကစီစဉ်တယ်ကြားပါလား။
ဒီမဲ့အစီအစဉ်တော့မပြောပါဘူးခင်ဗျာ။ကျမကပဲတကယ်လည်းဒီလိုမကြည့်မနေတဲ့ကိစ္စကိုဆောက်ရမယ်ဆိုရင်ဟိုဂျာခန့်အဖွဲ့အစည်းတစ်ခုကိုအမှန်တကယ်တောင်းပြင်တယ်။ဟောင်းလိုက်ခြင်းလေဆိုရင်လေခုအီးသာအောင်လို့လေကျမတို့လည်းဆိုရင်တပါးတွေဝါးတွေအသက်တွေကွာဟတာပဲရှိတယ်။နော်အခုအီအီမှရှိနေတဲ့ဘုရားထုံးမြင်နိုင်တော့မြေထုံးအောင်တို့ကျော်ဟန်တို့ကအစပေါ့လေ။ကျမတို့ရဲ့ဟိုလူကလေးကအဲ့တော့ဒီနည်းဆက်ဆံမှုလေးနောက်နိုင်ငံသက်သာပဲဟောပြောဝင်မှာတွေ့တာတွေအဲ့လိုကိုစိတ်ကောင်းစေတနာခေါင်းနဲ့တကယ်လူကျင်တဲ့အီးချက်မှုလူကျင်နေကျမတို့ဘာဖြစ်လို့ဆောင်ရွက်ဖို့မဖြစ်နိုင်ရတာလဲဆိုတာမျိုးတွေကတော့ကျမပြုမလို့ပြောပါတယ်ဥပမာအားဖြင့်ကျမတို့ကအများကြီးပြောနေကြတဲ့ကျမတို့ရဲ့ပါတီဗန္ဒာရေးမှုလေးဖြစ်တဲ့ဒီခိုင်ဒီနယ်ပြတ်တော်ဥပဒေလေးဖြစ်တဲ့ဥစံကြော်ထားတို့လို့ပုံပုံတွေဘာဖြစ်လို့ဂျာခန်အဖွဲ့အဖြစ်သုံးလို့မရပါလဲအဲ့အဲ့လိုကြီးတာတကယ်လို့တွေ့အောင်လို့ဖြစ်အောင်စေတနာတန်တန်နဲ့လုံးနေတော့ကျမတို့ရဲ့အကျွေးတစ်ခုကိုတော့နိုင်နိုင်ရဲ့ဆိုတာမျိုးလည်းကျမတို့ပြုတ်နေနေကြောပါ
ANP ဒေါ်ရင်းသူစင်တို့ပါတီကလည်းပဲဒီကိစ္စအတွက်ဆောင်ရွက်နေတယ်ဆိုတာနဲ့ဆိုကြပါတယ်ဆိုကြပါစို့သူတို့ရဲ့သဘောတူခွင့်ပြုမရဘဲနဲ့စီယာကို initiative နဲ့ကိုစပြီးတော့တေးအဖွဲ့နဲ့တွေ့ရဆိုရင်တော့သူတို့ကတရားဥပဒေရ18တွေပါတယ်နဲ့အယူနိုင်တဲ့အခြေအနေရှိပါလား
ရှိမှာပေါ့ဗျာကျမတို့ ENP ပါတာကျမတို့ရဲ့တခေါ်ရရသွားပြည်လို့ဆိုချက်ချင်းကြီးအရင်ယူမှာပေါ့
တော်ရရှိမှာခင်ဗျာခိုင်ပြည်နယ်ကိုတကယ်အေဂျင့်တည်ငင်စီခြင်းနဲ့ဆိုရင်စစ်ပြိုင်တိုက်ခိုက်နေတဲ့ဘယ်နှဘဲရဲ့သဘောထားတူညီဖို့အဓိကကြပါလိမ့်မယ်ဆိုတော့ဒီညမှာတစ်ဖက်ရဲ့သဘောထားကိုမသိရဘဲနဲ့အဲ့ဒီဘက်နဲ့တွဲဆုံမင်းမြန်ခွင့်မရှိဘဲနဲ့တမန်ပြည်သူတွေစောင့်ကြည့်နေသူတွေရဲ့သဘောထားလောက်နေတာတော့တရားဥပဒေကင်းမဲ့ပြီးစစ်လင်းဖြစ်နေတဲ့ရခိုင်ပြည်နယ်အေဂျင့်တင်ကြီးလမ်းစာတွေ့နိုင်ပါမလားဆိုတာအလွန်ပဲတန်တရားရှိစရာဖြစ်နေတယ်လို့ပြောကြရင်ဒုတိယအစီအစဉ်ကိုဒီမှာတင်ညီကုန်းထုတ်လိုက်ပါစီခင်ဗျာကျေးဇူးတင်ပါတယ
်ဦးကျဆန်သားရဲ့မြန်မာရေးသုံးသက်ချက်ကိုအခုလိုဗုဒ္ဓဦးနဲ့ညပိုင်းမှာအစ်ထုတ်လင်းပေးပြီးပြန်လည်ထုတ်လင်းချက်ကိုကြာသာပရိနေ့မနက်မှနားဆင်နိုင်ပါလိမ့်ရှင်အခုတော့လာမယ့်စနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုဖိတ်ခေါ်ပါရစေရှင်
သောတာရှင်များရှင်ရှိခိုင်ပြည်နယ်မှာလက်နက်ကင်ပတိပခါတွေကြီးထွားလာနေတာနဲ့အညာအရက်သားတွေထိခိုက်ဒေကြီးတာတွေဖမ်းဆီးဆစ်ဆေးခံရတာတွေကြုံနေရပါတယ်လက်နက်ကင်ပတိပခါတွေကြားအရက်သားတွေမြေစာပင်ဖြစ်နေရတာအဓိကဘသူတွေမှာစာဝန်ရှိပါတယ်ထိခိုက်ဒေကြီးမှုတွေကိုရှောင်ရှားနိုင်ဖို့နဲ့ထိခိုက်နစ်နာခဲ့ရသူတွေအတွက်တရားမျှတမှုရနိုင်ဖို့ဘာတွေလုပ်ကင်တယ်လဲဘာတွေလုပ်နိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမင်းများလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံ file နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းလေးလိုက်အစီအစဉ်ကကျေးဇူးပါတယ်ရှင်။
စနေညတိုင်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုဆက်ပြီးတပတ်အတွင်းအားကစားသတင်းတွေကိုထုတ်လွှင့်ပေးပါမယ်။ကိုရနိုင်ကစူးစီးတင်ပြပေးထားပါရရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်စပိန်နဲ့ဘာစီလိုနာကစားသမား Xavi ဟာဘောလုံးသမားဘွားကနေအနားယူတော့မယ်ဆိုပြီးတော့အကြေညာလိုက်ပါပြီစပိန်ရဲ့နာမည်ကြီးကိုသမား Iglesias ဟာနှလုံးရောဂါရုပ်တရက်ဖြစ်ခဲ့တာကြောင့်အေးပေါ်စိတ်ယုံတက်လိုက်ရပါတယ်ပြည်သက်တောင်ပန် Tyson Fong Ribery ဟာဒီနေ့ဘောလုံးရာသီအခုမှာ Bayern Munich အသင်းကနေထွက်ခွာမှာဖြစ်တယ်လို့ပြောကြလိုက်ပါတယ်ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာစပိန်နဲ့ဘာစီလိုနာကစားသမားဟောင်းရှော်ဗီဟာဘောလုံးကစားတာကနေအနားယူတော့မယ်ဆိုပြီးတော့ချိန်ညားလိုက်ပါပြီအသက်39နှစ်ရှိပြီဖြစ်တဲ့ရှော်ဗီဟာ22နှစ်ကြာဘောလုံးကစားပြီးတဲ့နောက်အခုဘောလုံးရာသီကုန်မှာအနားယူတော့မယ်ဆိုပြီးတော့မီလာနေရနေကချိန်ညားခဲ့တာပါသူကလက်ရှိမှာတော့ကာတာကအယ်ဆာအသင်းမှာကစားနေရပါဘာစီလိုနာအကယ်ဒမီကနေမွေးထုတ်ပေးခဲ့တဲ့ရှော်ဗီဟာ1998နဲ့99မှာဘာစီလိုနာအသင်းနဲ့စတင်ကစားခဲ့ပြီးတော့ဘာစီလိုနာနဲ့တူလာလီဂါချန်ပီယံ၈ချိန်ဥရောပချန်ပီယံဆု၄ချိန်ရခဲ့ပါတယ်။ဒါပြင်စပိန်အသင်းနဲ့တူလည်း2010ကမ္ဘာဖလား2008နဲ့2012ဥရောပဖလားတွေကိုရပြီးတော့ကလပ်နဲ့နိုင်ငံလက်ရေးစင်အသင်းအတွက်စုစုပေါင်းစုဖလား30ချိန်ရခဲ့တာဖြစ်ပါတယ်ခင်ဗျာ။စပိန်နဲ့ပေါ်တူဂုသမိုက်ကစီယက်စ်ဟာရုတ်တရက်နှလုံးရောဂါဝေနာခံစားခဲ့ရတာကြောင့်ဆေးရုံကိုအေးပေါ်တင်လိုက်ရပါတယ်။သူဟာပေါ်တူအသင်းနဲ့ပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကလေးချင်နေစဉ်မှာနှလုံးရောဂါရုတ်တရက်ဖြစ်လာတာကြောင့်သူကိုဆေးရုံတင်လိုက်ရတာဖြစ်ပါတယ်။ပေါ်တူအသင်းကတော့ကစီယက်စ်ဟာပြင်းထန်တဲ့နှလုံးရောဂါဖြစ်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့သူ့ရဲ့အခြေအနေဟာပုံမှန်တိုင်းပြန်ဖြစ်လာနေပြီးသူ့ကိုအားပေးတဲ့သူတွေကိုကျေးဇူးတင်တယ်ဆိုပြီးတော့ကစီယက်စ်က Twitter ကနေပြောပါတယ်သူရဲ့အသင်းအောင်ပြတဲ့ Real Madrid ကလည်း Casillas ရောဂါအမြန်ဆုံးပျောက်ခင်းဖို့ဆူတောင်းပေးတယ်လို့ပြောပါတယ် Casillas ဟာကစားသမားဘဝတစ်လျှောက်လုံးမှာလည်းအခက်အခဲဆုံးစိန်ခေါ်မှုတွေကိုကျော်လွှားပြီးတော့အသင်းအောင်မြင်အောင်လှုပ်ဆောင်ပေးနိုင်ခဲ့တယ်လို့ဆိုပါတယ်ဒါပြင်စပိန်လက်ရေးစင်အသင်းကလည်း Casillas အမြန်ဆုံးပြန်နေကောင်းဖို့ကိုဆူတောင်းပေးခဲ့ပါတယ်အသက်39နှစ်ရှိဖြစ်တဲ့ Casillas ဟာခုလိုနှလုံးရောဂါဝေနာကြောင့်ဘောလုံးကစားတာကနေလုံးဝအနားယူရဖို့ရှိတယ်ဆိုပြီးတော့သတင်းတွေထွက်ပေါ်နေပါတယ်ခင်ဗျာပြင်းထန်တဲ့ဘိုင်ယန်မြူနစ်ရဲ့တောင်ပန်ကစားသမား Frank Ribery ဟာဒီဘောလုံးရာသီကုန်မှာတော့ဘိုင်ယန်အသင်းကနေထွက်တော့မယ်ဆိုပြီးတော့ချိန်ညားလိုက်ပါတယ်။ဘိုင်ယန်မှာ12နှစ်ကြာကစားပြီးတဲ့နောက်သူ့အနေနဲ့ဘိုင်ယန်ရဲ့နောက်ထပ်စာချုပ်တက်တန်းမတိုးတော့ဘူးဆုံးဖြတ်လိုက်တာဖြစ်တဲ့ဆိုပြီးတော့ Ribery ကပြောပါတယ်။ Ribery ကတော့ဘိုင်ယန်ကိုလာတဲ့အချိန်မှာသူ့ရဲ့အိမ်မက်တွေလက်တွေဖြစ်လာခဲ့ကြောင်းအသင်းနဲ့လမ်းခွဲနှုတ်ဆက်ဖို့ကမလွယ်ကူကြောင်းဒါပေမဲ့ဘိုင်ယန်နဲ့အတူရခဲ့တဲ့အောင်မြင်မှုတွေကိုဘယ်တော့မှမေ့နိုင်မှာမဟုတ်ဘူးဆိုပြီးတော့ပြောကြလိုက်ပါတယ်သူကဘိုင်ယန်မြူနစ်အသင်းနဲ့အတူစူပလာစုစုပေါင်း20ကျော်ရခဲ့တာဖြစ်ပါတယ်ခင်ဗျာအင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေမှာတော့ Chelsea အသင်းကလာမဲ့ဘောလုံးရာသီ Champions League ဝင်ခွင့်ရသွားခဲ့ပြီးတော့ Manchester United အသင်းကတော့ Champions League နဲ့လွှဲချော်သွားခဲ့ပါတယ်တနင်္ဂနွေနေ့က Premier League ပွဲစဉ်တွေမှာ Chelsea က Watford ကို3-0မရှိနိုင်ပြီးတော့မန်ယူကတော့မပေးစရာအောက်ဆုံးမှရှိနေတဲ့ Huddersfield နဲ့တကူးစီတည်ကြပါရယ်။ဒီချိန်ထဲမှာပဲ Arsenal ကလည်း Brighton နဲ့တကူးစီတည်ဖြစ်သွားလို့38ပွဲပြီးတဲ့အချိန်မှာ Chelsea က52မှတ်နဲ့အဆင့်3၊ Tottenham အမှတ်80နဲ့အဆင့်4, Arsenal က68မှတ်နဲ့အဆင့်5, Manchester United က66မှတ်နဲ့အဆင့်6နေရာမှာရှိနေပါရယ်။ဒါကြောင့် Chelsea ကလာမယ့်နှစ် Champions League ဝင်ခွင့်ရသွားခဲ့ပြီးတော့ Manchester United အသင်းကတော့ Champions League နဲ့လွှဲချော်သွားပါရယ်။Manchester United အတင်လာမဲ့ဘောလုံးရာသီ Champions League ဝင်ခွင့်မရတာနဲ့ပတ်သက်ပြီးတော့စိတ်ပြတ်မိတယ်လို့ Man United ပြ Ole Gunnar Solskjaer ကပြောလိုက်ပါတယ
် We gave ourselves a chance to be in the Champions League something that we didn't think was possible we got so many opportunities to grab the
ကျွန်တော်တို့ Champions League ဝင်ခွင့်ရနိုင်မဲ့အခြေအနေအထိလုံနိုင်ခဲ့ပါတယ်အစောပိုင်းမှာမဖြစ်နိုင်ဘူးလို့ထင်ခဲ့ပေမဲ့ဝင်နိုင်တဲ့အခြေအနေကိုရောက်ခဲ့ပါတယ်အဆင့်3နဲ့4ကိုရဖို့အတွက်အခွင့်အရေးတွေအများကြီးရခဲ့တာပါဒါပေမဲ့မလုံနိုင်ခဲ့ပါဘူးဒါကြောင့်လာမယ့်နှစ်မှာ Champion League ဝင်ခွင့်မရပဲ Europa League ပဲကစားရမှာပါ Champion League ဝင်ခွင့်မရတဲ့အတွက်စိတ်ပြက်မိပါတယ်
မန်စီးတီးကသာ FA ဖလားမနိုင်ဘူးဆိုရင်ကျွန်တော်တို့ယူရိုပါလိကိုလည်းစောစောစီးစီးဝင်ကစားရမှာဖြစ်ပြီးအဲ့လိုဆိုရင်ပို့ပြီးတော့ခက်မှာပ
ါမန်ယူသင်းဟာပြီးခဲ့တဲ့ဒီဇင်ဘာလကဆိုးရှားကိုယာယီနီးပြအဖြစ်ခန့်ငယ်တော့ကနိုင်ပွဲတွေတောက်လျှောက်ရခဲ့ပေမဲ့အများအနီးပြအဖြစ်နဲ့၃နှစ်စာချုပ်ချုပ်လိုက်ပြီးနောက်ပိုင်းမှာတော့ခုပွဲမှာနှစ်ပွဲသာနိုင်ခဲ့တာပါဆိုတော့မန်ယူသင်းတောက်လျှောက်နိုင်ပွဲတွေရပြီးမှဘာတွေဖြစ်သွားတာပါလဲဒါနဲ့ပတ်သက်ပြီးအားသာကောင်းရှင်ကိုစောမျိုးစံကတော့
ဒီကတော့ကျွန်တော်မြန်မာလောက်ကဘာလို့ခရီးစိတ်တက်ကဟိုအဓိကကြမယ်ကျင်တာပဲဗျာဥပမာမင်းရဟာတာပြီးတဲ့ပွဲလို့ဟာမျိုးလိုပြင်ချရဲပေါ်ပါလို့ကသားသမားချွေးတော်မထွက်ဘူးကြာကျွန်တော်ပြင်ကြပြီးတကယ်ကိုချွေးထတာကွင်းထဲမှာလမ်းလျှောက်နေတာပဲသူကနောက်ပိုင်းစိတ်တက်ကသူတို့တော်တော်ကိုပြပြသွားတဲ့တော့ပါရှိတယ်သူချင်းတော့ကိုစားအနေနဲ့ကသားသမားတွေကိုတန်ပိုးခမောင်းဝဲမှာအရန်ပြင်နိုင်နေတယ်ဟိုနောက်ပိုင်းကျတော့နည်းနည်းလေးကသားသမားတွေကိုမထိနိုင်တာလည်းပါမှာပါဗျာမထိနိုင်တာလည်းပါမှာတော့ဒီပြွာတော့သိပြီးတော့ပြောပြမရှိပါဘူးဒီကစားသမားတွေကတားပါပဲသူတို့ဆက်မီးကိုအတူချုပ်ကြည့်ရလို့ဒီတော့အဓိကတော့ကစားသမားတွေစိတ်ကြပ်ပိုင်းကအဓိကကြလိမ့်မယ်လို့ကျွန်တော်အဲ့လိုပဲသိမှာပ
ါဒီတော့မှာတော့ Cardiff City က Crystal Palace အသင်းကို 3-2 နဲ့ရှုံးသွားတာကြောင့် Cardiff အသင်းဟာ Fulham Huddersfield နဲ့အတူတန်းဆင်းသွားပြီဖြစ်ပါတယ် Man City နဲ့ Liverpool Champion ဘယ်သူဖြစ်မလဲChampions League နောက်ဆုံးတနေရာအတွက်လန်ဒန်မြောက်ပိုင်းကပြိုင်မဲ့နှစ်သင်းဖြစ်တဲ့ Spurs နဲ့ Arsenal တို့ဘယ်အသင်းဝင်ခွင့်ရမယ်ဆိုတာကတော့လာမယ့်တနင်္ဂနွေနေ့ရာသီကုန်ပွဲသိမ်းတဲ့အချိန်ကျမှယတိပြအဖြေပေါ်မယ်ဆိုတာပြောကြရနေပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
ကိုရအနိုင်ရဲ့သတင်းဘက်စင်အားကစားသတင်းလွှာကိုနားဆင်ကြရတာဖြစ်ပါလေရှင်
ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့ဂ်တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါရဲ့ရှင်။ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ဘလော့ဂါလို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကိုအီးမေးလ်ပို့ပေးစီထင်ပါတယ်ရှင
် VOA ရဲ့ဗုဒ္ဓဦးနေညပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုတက်နှွင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ3251ပထမနာရီဝက်မှာလိုင်းလံမီတာ190တို့ကနေနားဆင်နိုင်ကြပါတယ်မနေ့ကမနေ့ပဲအစီအစဉ်မှာတော့ဥကြစန်သားရဲ့မြန်မာရေးသုံးသက်ချက်နဲ့အတူသူယုံကြည်ရအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင် VOA ရဲ့ဗုဒ္ဓဦးနေညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဗုဒ္ဓဦးနေညပိုင်းထိတ်တဲရောက်နေတဲ့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်
။ UN ငွေနဲ့ nuclear စီစဉ်တဲ့ပတ်သက်လို့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ပါကန့်သက်ချက်တချို့ကိုဆက်လက်လိုက်နာတော့မှမဟုတ်တဲ့ကြောင့် UN သမ္မတဟာဆန်ရူဂါနီကဒီနေ့ပဲကြေညာလိုက်ပါတယ်။တန်ဆင်ထားတဲ့ UN အနေနဲ့ရေလေးပစ္စည်းတွေစုဆောင်းမှုပေါ်ကန့်သက်ချက်ကိုဆက်လက်လိုက်နာနိုင်တော့မှမဟုတ်တဲ့ကြောင့်ပြောဆိုလိုက်တာပါ။ပါကစ္စတန်နိုင်ငံကဒုတိယအကြီးဆုံးမြို့ဖြစ်တဲ့လာဟောမြို့ကဖျားကြောင်းပြင်ပမှာဒီနေ့စောပိုင်းပေါက်ကွမ်းမှုဖြစ်ရာကလူရှိဦးထက်မနည်းသေဆုံးပြီး20ကျော်ထဏ်ရာရသွားပါတယ်။ဖျားကြောင်းအဝင်ဘဝတစ်ခုနီးရက်ထားတဲ့ရေကားစင်းကိုပြစ်မှတ်ထားခဲ့ပုံရတဲ့တက်ခတ်မှုမှာရက်ထက်ဖွင့်ဝင်၅ဦးသေဆုံးသွားတဲ့အကြောင်းလဲအခင်းဖြစ်ပေါ်ရာပန်ချက်ပြင်းနဲ့စုံစမ်းရေးအရာရှိချုပ်ကပြောဆိုခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့1985ခုနှစ်နဲ့1994ခုနှစ်တွင်စီးပွားရေးလုပ်ငန်းတွေမှာဒေါ်လာ1ဘီလီယံဆုံးရှုံးခဲ့တဲ့အကြောင်းတနယူးယောက်တိုင်းစင်စာကြီးရဲ့ဖော်ပြချက်ကိုသမ္မတထရန့်ကဒီနေ့ပယ်ချလိုက်ပါတယ်။ဒီဖော်ပြချက်တွေဟာဟိုရင်တစ်ချိန်လုံးကမပြည့်မစုံတဲ့သတင်းချက်လက်တွေပေါ်အခြေခံထားတဲ့သတင်းမှားတစ်ခုသာဖြစ်တဲ့အကြောင်း Twitter လူမှုကွန်ရက်ကနေသမ္မတထရန့်ကတုံ့ပြန်ပြောဆိုလိုက်တာပါ။နိုင်ငံတော်လျှို့ဝှက်ချက်အုပ်တွေဖောက်ပြမှုနဲ့ထောင်နံခွနနှစ်ကြာခံနေရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးတို့သမ္မတရဲ့လုံချင်းချင်းတော်ဝန်အမိန့်နဲ့လွတ်မြောက်လာတဲ့ပေါ်အမေရိကန်သမ္မတအင်ပီရိုကကြိုဆိုလိုက်ပါတယ်။2019ဒီဇင်ဘာလကလေးကရပောင်း900ကျော်ဖမ်းဆီးခံခဲ့ရပြီးနောက်မိသားစုနဲ့ပြန်လည်စုံစည်းခွင့်ရတဲ့ပေါ်ဝမ်းမြောက်မိတဲ့ကြောင်းအင်ပီရိုကြေညာချက်ကဖော်ပြခဲ့တာပါ။ဒီမှာနိုင်ငံကဖမ်းဆီးခဲ့တဲ့တခြားသတင်းသမားတွေလည်းအလားတူလွတ်မြောက်လာဖို့ပြုံးလင်းနေတဲ့အကြောင်းလဲအင်ပီရိုကထုတ်ပြန်တဲ့ကြေညာချက်ကပြောဆိုထားတာဖြစ်ပါတယ်။
ဘုရင့်ညပိုင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ပြောပြပေးသွားတာပါရှင်အခုည14:00ခန့်လေးမိနစ်6:00နာရီကနေခွန်နာရီထိထုတ်လိမ့်မယ်အစီအစဉ်တွေကိုလိုင်းဒိုမီတာ20kHz တင်နေတက်တက်တုံညလိုင်းဒိုမီတာ60kHz ခွန်လေးတက်တုံညလိုင်းဒိုမီတာ95kHz ငါးရှိခွန်ငါးရုပ်ကနေနားဆင်နိုင်ကြပါတယ်ဗီဒီယိုတော့ဒါရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ This program has come to you from the Voice of America, Washington.